Welcome to the Voice of America in Burmese.
မြန်မာနိုင်ငံပြည်သားပါလိမ့်ခင်ဗျာ VOA American တိုင်းရဲ့2018ခုနှစ်မတ်လ18ရက်တရင်းခွေနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00 အထိလိုင်းလွန်မီတာ1925 32နဲ့လိုင်းလက်190တို့ကနေဓာတ်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်မဒီကနေ့ညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပါပါခင်ဗျာ
ကျမသင်ကြီးထိုက်ပါရှင်ဆီးရီးယားနိုင်ငံအဖရင်မြို့ကိုတူရကီတပ်ဖွဲ့တွေထိန်းချုပ်ထားပြီလို့တူရကီသမ္မတကပြောဆိုလိုက်ပါတယ်။ရုရှားနိုင်ငံမှာတော့သမ္မတရွေးကောက်ပွဲတွေကိုဒီကနေ့ကျင်းပနေပြီးလက်ရှိသမ္မတဗလာဒီမီယာပူတင်မဲ့အနိုင်ရမဲ့အခြေအနေရှိနေပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့ကိုရန်နိုင်နဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။ဆီးရီးမြို့မှာကျင်းပပြီးသွားတဲ့ဩစတြေးလျအာဆီယံထိပ်သီးညီလာခံမှာရခိုင်အရေးနဲ့ပတ်သက်လို့ဒေါန်ဆန်းစုကြည်ကိုတိုက်တွန်းဆွေးနွေးခဲ့ကြောင်းဩစတြေးလျဝန်ကြီးချုပ်ကပြောကြပါတယ
် The we discussed the situation in Rakhine State considerable length today and Aung San Suu Kyi addressed the matter at comprehensively at some
ဩစတြေးလျဝန်ကြီးချုပ်မယ်ကွန်တန်ဘူးပြောကြားသွားတာပါသတင်းတွေအပြီးတင်ပြပါမယ်ဒီအကြောင်းနဲ့တူမြန်မာရေးရဆွေးနွေးကမြန်မာပြည်မှပေးစာများပြည်တွင်းသုံးသပ်ချက်နဲ့ကမ္ဘာတစ်လွှာထူးခြားအစံပြသတင်းတွေကိုလည်းတင်ဆက်အောင်မှာပါခုတော့ထိတ်တန့်အောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုရန်နိုင်တို့ပြောပြပေးပါအောင်ဗျာ
။ Syria နိုင်ငံ Afrin မြို့လယ်ကို Turkey တပ်ဖွဲ့တွေနဲ့မဟာမိတ် Syria လက်နက်ကိုင်တပ်တွေကအပြည့်အဝထိန်းချုပ်ထားပြီးမြို့မှာ Turkey အလံကိုလွှင့်ထူထားပြီးလို့ Turkey သမ္မတ Recep Tayyip Erdoğan ကပြောဆိုလိုက်ပါတယ်။YPG ခတ်လူမျိုးစုတိုက်ခိုက်ရေးအဖွဲ့တွေဆုတ်ခွာသွားပြီဖြစ်တဲ့ Afrin မြို့ထဲကိုဒီကနေ့တနင်္ဂနွေနေ့မနေ့လင်းအားကြီးအချိန်မှာဝင်ရောက်ခဲ့ကြောင်းတူရကီထောက်ပံ့ထားတဲ့ဆီးရီးယားသဘုံတိုက်ခိုက်ရေးသမားတွေရဲ့ပြောခွင့်ရကအစောပိုင်းမှာပြောဆိုထားတာကိုတော့ Reuters သတင်းကဖော်ပြထားပါတယ်။ Afrin မြို့ကနေပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကစလို့အိုးအိမ်ဆုတ်ခွာထွက်ပြေးသူတသိန်းခွဲကျော်ရှိနေပြီလို့မနေ့စနေနေ့မှာဗီတင်အခြေစိုက်ဆီးရီးယားလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်။တရကီစစ်လေရင်တွေနောက်လက်နက်ကြီးတွေနဲ့အဖရင်မြို့ကိုညာလုံးပေါက်တိုက်ခတ်ခဲ့တယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။တချိန်ကမှပဲဆီးရီးယားနိုင်ငံမြို့တော်ဒမတ်စကတ်အနီးကဂူတာအရှေ့ပိုင်းဒေသကနေဒီကနေ့လူပေါင်း2000လောက်ထွက်ပြေးခဲ့ကြတယ်လို့လည်းရုရှားမီဒီယာကဖော်ပြထားပါတယ်ရှင်
။ရုရှားနိုင်ငံမှာတော့ရွေးကောက်ပွဲတွေဒီကနေ့ကျင်းပနေပြီးတော့ရုရှားပြည်သူတွေလည်းမဲယုံတွေကိုတွားရောက်မဲပေးနေကြပါတယ်။ဒီရွေးကောက်ပွဲမှာလည်းရှိသမ္မတဗလာဒီမီယာပူတင်မဲ့အနိုင်ရပြီးသမ္မတအဖြစ်ဆက်ရှိသွားဖို့တရားစလောက်လည်းရှိနေပါတယ်။ဒီရွေးကောက်ပွဲမှာမစ္စတာပူတင်နဲ့အပြိုင်ကိုယ်စားလှမ်း9ရက်ဝင်ပြိုင်ကြပြီမြေဘသူကမှတော့မစ္စတာပူတင်ရဲ့သမ္မတနေရာကိုယူနိုင်လောက်တဲ့အထိစိန်ခေါ်နိုင်တဲ့အနေထားတော့မရှိကြပါဘူး။သမ္မတပူတင်အနေနဲ့မဲရီအတွက်ရာဂိုင်းလုံး90ကျော်ရရှိလိမ့်မယ်လို့ခန့်မှန်းနေကြပြီးတော့သူ့ရဲ့ရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့ကတော့80ရာဂိုင်းလုံးလောက်ရမယ်လို့မျှော်လင့်နေပါတယ်။ရွေးကောက်ပွဲကိုရုရှားနိုင်ငံသား109တန်းမဲပေးဖို့မှတ်ပုံတင်ထားပြီးတော့စိုးရပိုင်းလူလူစစ်တမ်းကောက်ယူမှုအရာတော့မဲဆန္ဒရှင်87ရာဂိုင်းလုံးလောက်မဲပေးကြလိမ့်မယ်လို့ခန့်မှန်းပါတယ်။ဒါပေမဲ့လည်းရုရှားနိုင်ငံကစိုးရမဟုတ်တဲ့လေဘာဒါသူရိနာအဖွဲ့ကပြီးခဲ့တဲ့ဒသမလမှာကောက်ယူခဲ့တဲ့လူလူစစ်တမ်းမှာတော့မဲဆန္ဒရှင်58ရာဂိုင်းလုံးဒီရွေးကောက်ပွဲကိုသပိတ်မောက်ဖို့စီစဉ်ထားတယ်လို့ဖော်ပြနေပါတယ်။သမ္မတပူတင်ရဲ့အဓိကပြိုင်ဘက်တိုက်ခန့်ကောင်းဆောင်အလက်ဆီနဗယ်နီကိုတော့ဒီဇင်ဘာလရုံးကငွေကြေးအလွဲသုံးစားပြုလုပ်မှုနဲ့ပြစ်ဒဏ်ချမှတ်ခဲ့တာကြောင့်ဒီရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခွင့်မရခဲ့ပဲနဗယ်နီကတော့သူ့ကိုဒီလိုပြစ်ဒဏ်ချမှတ်တာဟာရွေးကောက်ပွဲမှာသူမပြိုင်နိုင်အောင်နိုင်ငံရေးအရာယူရချက်ရှိလုပ်ခဲ့တာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ
ရုရှားဆိုရက်ကဗြိတိန်တန်တမာ23ဦးကိုနိုင်ငံတွင်းကနေထွက်သွားဖို့ကြေညာချက်နဲ့အတူဗြိတိန်ကြီးပေါ်မှာရုရှားတရှိုးဟောင်းကိုအစိတ်ခတ်မှုနဲ့ပတ်သက်ပြီးဗြိတိန်နဲ့ရုရှားကြားမိနစ်စနစ်လေးကတင်းမာမှုတွေတိုးခဲ့ပါတယ်ရုရှားတရှိုးကိုခတ်ခဲ့တဲ့အစိတ်ရဲ့အရင်းမြစ်နဲ့ပတ်သက်ပြီးလဲရုရှားနိုင်ငံသားရေးဌာနကအယူအဆတစ်ခုကိုထုတ်ဖော်ပြောဆိုပါတယ်နိုဗစ်ချော့ဓာတုအစိတ်ရဲ့မူရင်းဖြစ်နိုင်ခြင်းအဖြစ်ဥရောပနိုင်ငံ၄ခုကိုရုရှားနိုင်ငံသားရေးဝန်ကြီးဌာနကစင်ပြုစုဖော်ပြတာပါဒီစီးရဲ့ထိတ်ဆုံးမှာဗြိတိန်နိုင်ငံကိုထည့်ထားပြီးတခြားနိုင်ငံ၃ခုကတော့ဆလိုဗက်ကီးယားချက်သမ္မတနိုင်ငံနဲ့ဆွီဒင်နိုင်ငံတို့ကိုထည့်သွင်းထားပါတယ်နိုဗစ်ချော့ဓာတုအစိတ်ကိုဗြိတိန်နိုင်ငံနဲ့အတူစီးရင်ထဲမှာပါတဲ့နိုင်ငံ၃ခုတို့ကအသေးအချာသုတေသနလုပ်ခဲ့တာလို့ရုရှားနိုင်ငံခြားရေးဌာနပြောခွင့်ရမာရီယာဇာခါရော့ကရုရှားနိုင်ငံပိုင်ရုပ်သံနဲ့ဒီကနေ့တနင်္ဂနွေနေ့ညနေခင်းတွေ့ဆုံမေးမြန်းခန်းမှာပြောဆိုထားတာပါဒ Tabime di Biosuchen at the B. Kaimade at the Atau Tari Guru, Dumaga, Biosu Matabau, Rashan and Jai Winitana, Pioquina Ye, Tatu Seye, Pinin at the B. Biosujaha, a cheer me, she will check Nangan Jai Winjiga, Biosu, Becha, like Barishi.
Yakuria Kuze, Poya, Sudan, Tanaman, Tonyaja, Sunuga, Vienna, Dijaga, Achidan, Tanaman, Uha, American, Tanaman, Honey, the Twistle Buddha. ဖင်လန်နိုင်ငံကိုသွားနေတယ်လို့တောင်ကိုရီးယားဆွေးအပိုင်းမီဒီယာကဒီကနေ့မှာပြောကြားလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့မြောက်အမေရိကတိုက်ဆိုင်ရာဒုတိယအငြင်းကြေးမှုချုပ်ချုကန်အီဟာတိုးနိုင်ငံဘေကျင်းမြို့နိုင်ငံကလေးစိတ်ကနေဖင်လန်နိုင်ငံကိုသွားမယ်လေးဘောကိုတက်တော်တာတွေ့လိုက်ရတယ်လို့ယုံဟပ်သတင်းအေဂျင်စီကပြောပါတယ်။တနမန်ရင်သတင်းရက်ကွက်ဒီဆိုရတော့တောင်ကိုရီးယားနိုင်ငံဆိုင် တန်တမန်ဟာတောင်ကိုရီးယားဆိုရတဲ့ကလုံခြုံရေးဆိုင်ရာကျွမ်းကျင်သူတွေနဲ့လည်းတွေ့ဆုံဆွေးနွေးသွားဖို့ရှိနေတယ်လို့ခန့်မှန်းထားပါတယ်ဖင်လန်နိုင်ငံကတန်တမန်ရေးဆွေးနွေးပွဲအတွင်းမှာကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လက်နက်ကင်းစင်ရေးကိစ္စဧပြီလမှာပြုလုပ်ဖို့ရည်တမှတ်ထားတဲ့ကိုရီးယားနိုင်ငံထိပ်သီးဆွေးနွေးပွဲနဲ့မေလမှာပြုလုပ်ဖို့ခန့်မှန်းနေကြတဲ့အမေရိကန်မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲကိစ္စတွေနဲ့ပတ်သက်ပြီးတော့အမြင်သဘောထားတွေကိုဆွေးနွေးပြလဲကြမှာဖြစ်ပါတယ်ခင်ဗျာ
ဒီအမေရိကန်တန်ညတဲ့မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1505တုံညလိုင်းဒိုမီတာ25 kHz 1180တုံညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရွေးမြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။အရှေ့တောင်အရှနိုင်ငံများအသင်းအာဆီယံနဲ့ဩစတြေးလျတို့ရဲ့သုံးဖက်ကြားအထူးထိပ်သီးဆွေးနွေးပွဲအတွင်းအဓိကထားဆွေးနွေးခဲ့ကြတဲ့ကိစ္စတွေထဲမှာရခိုင်ပြည်နယ်ကနေလူပေါင်း300ကျော်ထွက်ပြေးရတဲ့ကိစ္စလည်းပါဝင်ခဲ့ပါတယ်။ဩစတြေးလျဝန်ကြီးချုပ်မာကွန်တန်ဘူလ်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာတော့အာဆီယံနဲ့တခြားနိုင်ငံတွေဘက်ကနေလူသားချင်းစာနာထောက်ထားမှုနဲ့စွန့်ရည်မြင့်တင်ရေးရှုထောင့်ကနေအကူအညီပေးထောက်ပံ့ရေးကိုဒေါက်ဆန်းစုကြည်ကကြိုးပမ်းခဲ့တယ်လို့ပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံတွင်လက်ရှိဖြစ်နေတဲ့အခြေအနေပေါ်အိန္ဒိယချင်းနိုင်ငံတွေဘက်ကလည်းစိုးရိမ်နေအကြောင်းဒါပေမဲ့အာဆီယံအနေနဲ့ကြားဝင်ဆောင်ရွက်ရေးဖိအားပေးဆောင်ရွက်နိုင်မှာမဟုတ်ဘူးလို့အာဆီယံရဲ့အလှည့်ကြဥက္ကဋ္ဌစင်ကာပူဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်။ဒါပေမဲ့ဥယျာဉ်စွန့်ခွာထွက်ပြေးချရသူတွေအတွက်လူသားချင်းထောက်ထားမှုအကူအညီတွေထောက်ပံ့ရေးနဲ့ပြည်ပခန့်ကိုအဆုံးသတ်နိုင်ရေးရေရှည်ဖြစ်ရှင်းချက်တရက်ထွက်ပေါ်လာဖို့ထောက်ခံဆောင်ရွက်သွားမယ်လို့ဩစတြေးလျနဲ့အာဆီယံအဖွဲ့ကြီးတို့ကပြောဆိုသွားပါတယ်ရှင်။
လက်ရှိတရုတ်ဝန်ကြီးချုပ်လီခါချန်ကိုဝန်ကြီးချုပ်အဖြစ်ဒီကနေ့တနင်္ဂနွေနေ့မှာတရုတ်ပြည်သူ့လွှတ်တော်အစည်းအဝေးကထပ်ပြီးတော့ရွေးကောက်တင်မြှောက်လိုက်ပါတယ်။အခုကျင်းပနေတဲ့လွှတ်တော်ရွေးကောက်ပွဲအတွင်းမှာပဲလီခါချန်ကိုဝန်ကြီးချုပ်အဖြစ်တင်မြှောက်တဲ့ပထမဆုံးသောသမ္မတအမိန့်ကိုသမ္မတအသစ်ဖြစ်ရွေးကောက်ခံရတဲ့သမ္မတရှီကျင့်ဖင်ကလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။လီခါချန်ကိုဝန်ကြီးချုပ်အဖြစ်ရွေးကောက်တင်မြှောက်ကြောင်းကြေညာချက်ပြီးမှတော့တရုတ်ပြည်သူ့ခမ်းမဆောင်ကြီးအတွင်းမှာလက်ခုပ်တန်းနေကြမှာပဲဝန်ကြီးချုပ်လီခါချန်နဲ့သမ္မတရှီကျင့်ဖင်တို့လက်ဆွဲနှုတ်ဆက်ခဲ့ကြပါတယ်။နောက်မှာတော့ဝန်ကြီးချုပ်ဖြစ်လီခါချန်ကကျန်းသက်စာချိန်ဆိုပါတယ်တရုတ်ပြည်သူ့သမ္မတနိုင်ငံရဲ့အခြေခံဥပဒေကိုလေးစားလိုက်နာဖို့ကတိပြုကြောင်းဥပဒေအရပေးရထားတဲ့တာဝန်ကိုကျေပြွန်အောင်ထမ်းဆောင်မဲ့အကြောင်းနိုင်ငံနဲ့ပြည်သူ့ပေါ်သစ္စာရှိပြီးတာဝန်ကိုရိုးသားမှုနဲ့ခိုင်ခိုင်မာမာထမ်းဆောင်သွားမယ်လို့ဝန်ကြီးချုပ်လီခါချန်ကပြောဆိုခဲ့ပါတယ်ကြောဝတ်တိုးတက်ခိုင်မာပြီးဒီမိုကရေစီနီးကျတဲ့ယဉ်ကျေးမှုထွန်းကားပြီးသာသာသာဖြစ်တဲ့လှပတဲ့ကြီးမြတ်တဲ့ခေတ်သစ်ဆိုရှယ်လက်နိုင်ငံတစ်ခုဖြစ်လာရေးပြည်သူတွေရဲ့ကြီးကြပ်မှုနဲ့ဆောင်ရွက်သွားဖို့လက်ခံပါတယ်လို့လည်းတရုတ်ဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်ခင်ဗျာ
အာဖဂန်နစ္စတန်ဆိုရဘက်ကကျူတင်သတ်မှတ်ချက်တွေမထားဘဲငြင်းချမ်းရေးဆွေးနွေးဖို့ကမ်းလှမ်းချက်ကြောင့်တာလီဘန်နဲ့အနေနဲ့ဆက်ပြီးစစ်တိုက်ဖို့အကြောင်းပြစရာစင်ကြေပေးစရာမရှိတော့တဲ့အခြေစိုက်သွားစေတယ်လို့ရှုမြင်တဲ့အကြောင်းပါကစ္စတန်ဘက်ကအာဖဂန်ခေါင်းဆောင်ပိုင်းကိုပြောဆိုလိုက်ပါတယ်မနေ့စနေနေ့ကအာဖဂန်နစ္စတန်ခီးစဉ်အတွင်းပါကစ္စတန်အစိုးရရဲ့အမျိုးသားလုံခြုံရေးအကြံပေးနက်ဆာဂျန်ဂျူအာကဒီသတင်းစကားကိုပါခဲ့တာပါအာဖဂန်သမ္မတအာရှရက်ဂါနီရဲ့ကာလရှည်စောင့်ဆိုင်းခဲ့ချရတဲ့ငြိမ်းချမ်းရေးကမ်းလှမ်းချက်ကိုပါကစ္စတန်ဘက်ကအပြည့်အဝထောက်ခံထားတယ်ဆိုတာကိုလည်းအာဖဂန်ခေါင်းဆောင်ပိုင်းကိုသူကအမှတ်ခံပြောကြားခဲ့တာပါငြိမ်းချမ်းရေးကမ်းလှမ်းချက်အပေါ်မှာတော့တာလီဘန်ဘက်ကတုံ့ပြန်ချက်မရှိသေးပါဘူးဒါပေမဲ့လည်းတာလီဘန်တပုံတွေအနေနဲ့ဆွေးနွေးမယ်မဆွေးနွေးဘူးဆိုတဲ့အပေါ်စဉ်းစားသုံးသပ်လာစေမယ်လို့မျှော်လင့်တဲ့အကြောင်းပါကစ္စတန်နဲ့အမေရိကန်တာဝန်ရှိသူတွေဘက်ကပြောဆိုထားပါတယ် ပါကစ္စတန်ကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံစဉ်မှာတော့အာဖဂန်သမ္မတခါနီကပါကစ္စတန်နဲ့အာဖဂန်နှစ်နိုင်ငံတို့အနေနဲ့အလုံးစုံထိတွေ့ဆက်ဆံမှုအောက်ကနေနှစ်နိုင်ငံဆက်ဆံရေးတိုးတက်အောင်အတူလှုပ်ကြဖို့လိုအပ်တဲ့အကြောင်းနောက်အာဖဂန်နိုင်ငံတွင်ပြည်ပခန့်တွေအဆုံးသတ်နိုင်ရေးအတွက်ပါကစ္စတန်ရဲ့ထောက်ပံ့မှုရရှိဖို့လည်းကြိုးစားခဲ့ပါတယ်ရှင်
။ယာရုကနေထုတ်ခံလာရတဲ့ FBI ဒုတိယညင်ကြားရေးမှူး Andrew McCabe ဟာသူနဲ့သမ္မတဒေါ်နယ်ထရမ့်တို့ကြားပြောဆိုဆက်သွယ်ခဲ့တာတွေကိုအသေးစိတ်မှတ်သားထားတယ်လို့သတင်းမီဒီယာတွေမှစနေနေ့ကပြောကြားခဲ့ပါတယ်။ Mr. McCabe ကိုတမတ်ထရမ့်ကလာတော်ကြလူသိရှင်များဝေဖန်ပြစ်တင်တာတွေလုပ်ခဲ့ပြီးတောက်ကြနေနောက်ပိုင်းမှာတော့ရှင်းနေချုပ် Jeff Sessions ကယာရုကနေထုတ်ပြလိုက်တာဖြစ်ပါတယ်။ Mr. McCabe ဟာ FBI မှာတာဝန်ထမ်းလာတာနှစ်ပေါင်း20ကျော်ရှိဖြစ်ပြီးအငိမ့်စားယူမဲ့ရက်မတိုင်ခင်နှစ်ရက်အလိုမှာပဲအထောက်ခံရတာပါ။ Mr. McCabe ဟာခွင့်ပြုချက်မရှိဘဲသတင်းမီဒီယာကိုဖွင့်ချခဲ့ပြီးတော့ကျန်းသူစာချိန်ဆိုပြီးစစ်ဆေးခံနေပါဝင်အခြေအနေအများအပြားမှာဖြောင့်မတ်ယူသားမှုမရှိခဲ့ဘူးဆိုတာတွေ့ရတယ်ဆိုတော့တရားရေးဌာနရဲ့စစ်ဆေးရေးချုပ်နဲ့ FBI တို့ရဲ့အစီရင်ခံစာတွေကိုထောက်ပြပြီးတော့ Andrew McCabe ကိုတောင်းမှချက်ချင်းရဆိုင်လိုက်သည်ဆိုပြီးတော့ရှင်းနေချုပ် Jeff Sessions ကဖြုတ်ပစ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ဒေတာရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ဂီတိုင်းနဲ့ကိုရန်နိုင်တို့ပြောပြခဲ့ကြတာပါ VOA ကထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို internet ဆာမျက်နှာ burmese.voanews.com မှာရောကျွန်တော်တိုက်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာပါတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုတော့သတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားပါမယ်ဒီကနေ့ကျင်းပပြီးစီးသွားတဲ့ Australia ASEAN ထိပ်သီးအစည်းအဝေးမှာမြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေတွေနဲ့ပတ်သက်လို့ဆွေးနွေးကြကြပြီးဒီအရေးအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးကြဖို့ဒေါန်ဆန်းစုကြည်ဘက်ကမြစ်တာရက်ခံခဲ့တယ်လို့သိရပါတယ်ရခိုင်အရေးနဲ့ပတ်သက်လို့အာဆီယံနိုင်ငံတွေအတွင်းမတူကွဲလွဲတဲ့ယူဆချက်တွေရှိပုံရပြီးအာဆီယံအသင်းအနေနဲ့ကတော့ဒီအရေးကိုဖိအားပေးပြီးအပြေထုတ်ပေးနိုင်မှာမဟုတ်ဘူးလို့လည်းအာဆီယံအလှည့်ကျဥက္ကဋ္ဌကပြောပါတယ်အပြည့်စုံကိုတော့ကိုသားညွန့်ဦးကတင်ပြမှာပါ
ဒီနေ့ကျင်းပခဲ့တဲ့ Australia ASEAN ထိပ်သီးအစည်းအဝေးအတွက်မှာဒေသတွင်းစိုးရိမ်မှုကြီးနေကြတဲ့မြောက်ကိုရီးယားနျူကလ িয়ার ရေးကိစ္စနဲ့တရုတ်နိုင်ငံနဲ့ရေပိုင်နဲ့အငင်းပွားမှုတွေကိုဆွေးနွေးခဲ့ကြသလိုပဲမြန်မာနိုင်ငံရခိုင်မြောက်ပိုင်းကရိုင်ဂျာရေးကိစ္စကိုလည်းအချိန်ယူဆွေးနွေးခဲ့တယ်လို့သိရပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတက်ရောက်လာတဲ့ခေါင်းဆောင်တွေကိုဒီရေးကိစ္စကိုရှင်းလင်းပြခဲ့တယ်လို့ Australia ဝန်ကြီးချုပ် Malcolm Turnbull ကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်
။ We discussed the situation in Rakhine State at considerable length today.
ဒီခမင်းရဲ့အခြေအနေကိုကျွန်တော်တို့အချိန်တော်ယူပြီးဒီနေ့ဆွေးနွေးကြတာပါတယ်။ဒေါန်ဆန်းစုကြည်ကိုယ်တိုင်ကလည်းအချိန်ယူပြီးပြည့်ပြည့်စုံစုံရှင်းလင်းပြောပြပါတယ်
။အစည်းအဝေးကျင်းပနေစဉ်အတွင်းအပြင်မှာတော့ဒီအာဆီယံခေါင်းဆောင်ချုပ်ကိုကန့်ကွက်ဆန္ဒပြမှုတွေရှိရမှာ။ရွန်ဂျာရေးကိစ္စနဲ့ပတ်သက်ပြီးတော့မြန်မာခေါင်းဆောင်ဒေါန်ဆန်းစုကြည်ကိုလည်းဆန္ဒပြကန့်ကွက်မှုတွေရှိခဲ့ပါတယ်။အစည်းအဝေးတယောက်တည်းမလေးရှားဝန်ကြီးချုပ်နဂျစ်ရာဇက်ကတော့ရွန်ဂျာဒုက္ခတွေရေးကိစ္စဟာဒေသအတွင်းကိုပါချင်းချောက်လာတာမဟုတ်လို့ဒါဟာမြန်မာနိုင်ငံရဲ့ပြည်တွင်းရေးတက်တက်မဟုတ်တော့ဘူးလို့ပြောသွားပါတယ်။စီဝေးရဲ့ရာလတ်အဖြစ်ရောအစီဝေးရဲ့ပူရဲထုတ်ပြန်ချက်ဖြစ်တဲ့ဆစ်ဒနီကြီးညာဆက်တမ်းမှာပါမြန်မာနိုင်ငံရဲ့ပတ်သက်လို့တစုံတရာကြီးညာပြောဆိုတာမျိုးမရှိခဲ့ပါဘူး။ဒါပေမဲ့ဒီရခိုင်မြောက်ပိုင်းပြည်ပခါကြောင့်ထွက်ပြေးကြတဲ့ဒုက္ခတွေကိုလူသားချင်းစာနာမှုအကူအညီတွေပေးသွားဖို့ခေါင်းဆောင်တွေကြားမှာတော့သဘောထားရှိခဲ့ကြပါတယ်။ဒီခိုင်ပြည်နယ်ကလူသားရပ်တည်မှုချက်တဲကြီးကိုဘယ်လိုမျိုးအကောင်းဆုံးဖြေရှင်းနိုင်မလဲဆိုတာကိုအပြုသဘောချဉ်းကပ်ခဲ့ကြတယ်လို့ Australia ဝန်ကြီးချုပ်ကသတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားပါတယ်
။ It's a very complex problem. She seeks support from ASEAN and other nations to provide help with from a humanitarian and capacity building.
ဒီကိစ္စဟာတော်လေးရှုပ်ထွေးတဲ့ပြဿနာပါ။ဒီကိစ္စပေါ်မှာ ASEAN နဲ့အခြားနိုင်ငံတွေအနေနဲ့လူသားချင်းစာနာကူညီမှုနဲ့လူစွမ်းတည်ဆောက်ရေးတွေမှာအကူအညီပေးကြဖို့ဒေါက်ဆန်းစုကြည်ကအကူအညီတောင်းခံထားပါတယ်။အခုလိုပြည်ခဖြစ်နေတာတွေနဲ့ရွှေပြောင်းဒုက္ခသည်တွေခံစားနေတာမှုတွေကိုအဆုံးသတ်ဖို့ကျွန်တော်တို့အားလုံးလည်းကြိုးပမ်းနေပါတယ်။လူသားရပ်တည်မှုဆိုင်ရာအကျက်တဲဘေးဒုက္ခကြီးကိုဘယ်လိုမျိုးငြိမ်းချမ်းချမ်းနဲ့လင်းလင်းမြန်မြန်ဖြေရှင်းနိုင်မလဲဆိုတာကိုအကူအညီပေးဖို့ဟာကျွန်တော်တို့ရည်မှန်းချက်ပါ။
ပူတဲ့သင်းသာရှင်းလင်းပွဲမှာပဲအာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ယူထားတဲ့စင်ကာပူဝန်ကြီးချုပ်လီရှုံလုံးကတော့ရခိုင်ပြည်ထနာကိုမြမအိနီချင်းအာဆီယံနိုင်ငံတွေအနေနဲ့ဆွေးနွေးပွဲဖြစ်နေကြပြီမဲ့အာဆီယံနိုင်ငံအနေနဲ့အာဆီယံအနေနဲ့ကတော့ဒီပြည်ထနာရလက်ထွက်လာအောင်လို့ဖိအားပေးတာမျိုးလုပ်နိုင်မှာမဟုတ်ဘူးလို့ပြောပါရယ်။ဩစတြေးလျရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံဒေါ်ဆန်းစုကြည်ကတော့သတင်းမီဒီယာတွေကိုတစုံတရာမှတ်ချက်ပေးပြောဆိုတာမျိုးမရှိသေးပါဘူး။သူ့အနေနဲ့အခုသတင်းစာနေမှာတော့ဩစတြေးလျဝန်ကြီးချုပ်နဲ့တရားကြွဆုံဖို့ရှိနေပြီးတော့ ဩစတြေးလျဝန်ကြီးချုပ်ဘက်ကရိုဟင်ဂျာဒုက္ခသည်တွေအရေးကိစ္စကိုထပ်မံဆွေးနွေးပွဲရရှိပါတယ်။ပြီးခဲ့တဲ့နှစ်ကရခိုင်မြောက်ပိုင်းမှာဒီအာဆာလက်နက်ကင်ဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပြီးတဲ့နောက်လူမျိုးရေးတပ်ဖွဲ့တွေရဲ့နေမြေရှင်းလင်းရေးဆောင်ရွက်ရာမှာလူခွင့်ချူပေါက်မှုတွေရှိခဲ့ပြီးဒီစစ်စီရင်နောက်ဆက်တွဲရိုဟင်ဂျာဒုက္ခသည်တင်ကနန်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြပါတယ်။မြန်မာနိုင်ငံဘက်ကဒီဒုက္ခသည်တွေကိုစီစစ်ပြီးတော့ပြန်ခေါ်မယ်လို့ဆိုနေပေမဲ့ဒုက္ခသည်တွေပြန်လက်ခံနေရချထားရေးအစီအစဉ်ကတော့လက်တွေ့ဖြစ်နိုင်ချေနည်းနေပါသေးတယ်။ဒီဖြစ်တွေပေါ်မှာလူခွင့်ချုပ်ပေါက်တဲ့တာဝန်ရှိသူတွေကိုရေးယူအပြစ်ပေးဖို့အတွက်နိုင်ငံတကာမှာတိုက်တွန်းမှုတွေနိုင်ငံတကာမှာတိုက်တွန်းမှုတွေရှိနေတယ်လို့အာဆီယံလူမျိုးမြို့မအင်းဒီချင်းအများစုကတော့ဒုက္ခသည်တွေကိုလူသားချင်းစာနာမှုအကူအညီတွေပေးရဖို့ပဲပို့ပြီးတော့ဆောင်ပေးပြောဆိုလုပ်ကိုင်နေကြတာတွေ့ရပါတယ်ခင်ဗျာ။
တိုင်းပြည်နယ်တွင်းကနေလူသိမ့်နဲ့ချီထွက်ပြေးရမှုကိုဖြေရှင်းတဲ့နေရာမှာအာဆီယံအပါအဝင်နိုင်ငံတကာဘက်ကလူသားချင်းစာနာထောက်ထားမှုအကူအညီတွေထောက်ပံ့ချဖို့ဩစတြေးလျအာဆီယံအထူးထိပ်သီးစည်းဝေးပွဲမှာဒေါက်အောင်ဆန်းစုကြည်ကတိုက်တွန်းသွားပါတယ်။ရိုဟင်ဂျာရေးနဲ့ပတ်သက်ပြီးနိုင်ငံတကာ PRP ဂျာကနေမြန်မာနိုင်ငံအနေနဲ့နိုင်ငံတကာရဲ့ပူးပေါင်းပါဝင်မှုအကူအညီအထောက်ပံ့တွေကဘယ်လောက်များအရေးကြီးလိုအပ်နေပါသလဲဆိုတာကိုအခုလာမယ့်အင်္ဂါနေ့ညချမ်းဓာတ်ရိုက်လေးလှိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးကြဖို့အတွက် VOE ရဲ့တယ်လီဖုန်းနံပါတ် 1-232-382-5554 VOE ရဲ့အီးမေးလ်လိပ်စာ bamis@voenews.com ကိုတော်ရရှင်တို့ရဲ့ဖုန်းနံပါတ်တွေဆွေးနွေးချက်တွေကိုစာနဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့နိုင်ကြပါတယ်။ဓာတ်ရိုက်လေးလိုက်အစီအစဉ်မှာ VOA ကနေပြန်ပြီးတော့ဆက်သွယ်မှာဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင
်။အင်္ဂါည VOA ဓာတ်ရိုက်လေးလိုက်အစီအစဉ်မှာတော်ရရှင်တွေပါဝင်ဆွေးနွေးကြပါအောင်ခင်ဗျာ။အခုတော့အပတ်စဉ်ကဏ္ဍတွေကိုစတင်ပါမယ်။အရင်ဆုံးမြန်မာရေးရာဆွေးနွေးခန်းဖြစ်ပါတယ်။မြန်မာအစားအသောက်တွေထဲမှာပဲပြုတ်ဟာထူးခြားတဲ့အာနိသင်ရှိပြီးဆက်ထဲမှာပိုက်ဆံထည်ပြီးဖြော်ရည်ဘူးဝယ်တယ်လို့မျိုးအလွယ်တကူဝယ်လို့ရနိုင်တဲ့အဆင့်ထိရအောင်အမေရိကန်ပြည်ထောင်စုအတွင်းမှာလုပ်ငန်းကိုတိုးချဲ့သွားဖို့စိတ်ကူးထားတယ်လို့ဆန်ဖရန်စစ္စကိုမြို့ကပဲပြုတ်လုပ်ငန်းရှင်ကိုမမောင်သိန်းကပြောပါတယ်ကိုမမောင်သိန်းကို VOA ရုံးချုပ်စတူဒီယိုမှာကိုသိန်းထိုက်ဦးကတွေ့ဆုံမေးမြန်းထားတာ
ပါဘယ်လိုကျွန်တော်ကကြည့်တာကကျွန်တော်88ဒီမိုကရေစီရေးလှုပ်ရှားမှုအစကျောင်းသားတွေဖန်ခံခဲ့ရတဲ့141အုပ်စုအဖွဲ့ဝင်တယောက်အနေနဲ့သိတာပါ။ဒါပေမဲ့ဝါရှင်တန်မြို့တော်ကိုမကြာခဏလာတဲ့အခါမှာပဲပြုတ်လာလာပြီးတော့ရောင်းနေပေါ့လေ
။ဟုတ်ကဲ
့။ဒီနေ့နဲ့ကပဲပြုတ်လာလာရောင်းနေဆန်ဖရန်စစ္စကိုကနေဝါရှင်တန်ကိုလာတဲ့ပဲပြုတ်လာရောင်းနေသူဆိုပြီးတော့သိတာတော့ကျွန်တော်ဒီပဲပြုတ်ရောင်းနေကိစ္စကိုကျွန်တော်တော်စိတ်ဝင်စားတယ
်။
ဟုတ်လေ။လေးမြန်နဲ့လာပြီးတော့ရောင်းတာဆိုတော
့
ပထမဆုံးသိကျင်တဲ့မိကွန်းကတော့ပဲပြုတ်ရောင်းနေ
ဟုတ်ကဲ့
ဒီမြန်နဲ့လာပြီးတော့ခုလိုပဲပြုတ်ရောင်းနေ
ဟာ
ဘုံမောင်သိကိုက်ရလား
ဟာကိုက်ပါတယ်ကိုက်ပါတယ်ဆိုတော့ကျွန်တော်တို့ဒီဆန်ဖရန်စစ္စကိုမှာရောင်းတဲ့ဈေးရင်ပတ်ဝန်းကျင်လောက်တော့ရအောင်ကျွန်တော်ဟိုအဆင်ပြေအောင်ကျွန်တော်ညှိနှိုင်းထားပြီးတော့လုပ်တယ်ဒီအဲဝါရှင်တန် DC မှာလည်းဒီကျွန်တော်ပဲပြုတ်ကိုအားပေးခြင်းလဲဆိုတဲ့ခါကျတော့
ပဲပြုတ်လာရောင်းနေကိုက်တယ်ဆိုတော့ကျွန်တော်အမျက်ခွန်ဌာနဟိုမေးရမယ်မေးခွန်းမျိုးပဲကျွန်တော်မေးရမှာပဲ
ဟာ
ကိုမောင်သိဒီမှာပဲပြုတ်တထုပ်ကိုဘယ်လောက်နဲ့ရောင်းလဲ
တကယ်
တော့တွင်းလေပေါ့
ကျွန်တော်ဒီရောက်ကိုဒီမှာရောင်းတဲ့လူတွေပြန်မရောင်းရင်တို့စီရောက်ကိုနှစ်ကြက်ခွဲနေရောက်
တယ်တစ်ခုကိုနှစ်ကြက်ခွဲနေဒီကိုတွင်းနေ
ဟုတ်ကဲ
့ဒီကောင်လေးတစ်ခေါက်တစ်ခေါက်လာလို့ရှိရင်ဘယ်တော့သေးလာနိုင်လဲ
တစ်ခေါက်တစ်ခေါက်လာရင်ကျွန်တော်ကဟိုပေါင်90တထုပ်ကပေါင်90အိတ်တအိတ်ကကျွန်တော်ကအထုပ်90ပါတယ်အဲ့တော့အဲ့မှာ10အိတ်ကျွန်တော်တည်လို့ရတယ်ဆိုတော့အဲ့မှာအထုပ်90ဟန်ဂေရီကကျွန်တော်35ပေါင်ဒီရတယ်ဆိုတော့အဲ့မှာကအထုပ်90ပါတယ်ဆိုတော့တစ်ခေါက်လာတဲ့950ပါတယ်
900ခေါက်လာရင်950ဆိုတော့တွက်ကြည့်ရင်နှစ်ကြက်က1500 50က325 1895 1895ဒေါ်လာရတယ်ဆိုရင
်
လေရင်ကနဲ့ဒီအတူအရင်နဲ့ကိုက်ရလ
ား
လေရင်ကလည်းပေးရသေးတယ်
လေရင်ကလည်းကိုက်ပေးရတယ်ဟိုဟာကျွန်တော်ပစ္စည်းတွေကလည်းပေးရတယ်ပစ္စည်းတွေကကျတော့ကျွန်တော်ကဒီ Virgin America မှာ airline မှာကျွန်တော်က gold member လုပ်ထားတဲ့ခါကျတော့ตัวကျွန်တော်ကအမ10ထုပ်တည်တယ်ဆိုပေမဲ့ကျွန်တော်ကအဲ8ထုပ်ပို့ပေးရ2ထုပ်ကကျွန်တော် free ပေးရအဲ့တော့တထုပ်ကိုပေါင်90တထုပ်ကိုသူကအစိတ်ဆိုတော့ကျွန်တော်က8ထုပ်ပို့ဆုံးငွေနေရပေးရလေးပြန်ကအတွားပြန်ကကျွန်တော်ကခီးစင်ကို ကျွန်တော်တို့ဒစ်ကောက်ပေးတဲ့အချိန်မှာကျွန်တော်ကလမ်းလမ်းပြီးတော့ဝယ်ထားတဲ့ခါကျတော့ကျူလင်းစီစဉ်လာတဲ့ခါကျတော့ကျွန်တော်ကအများဆုံးပေးရရင်350အတွားပြန် San Francisco ကနေ ပြီးတော့ New York ဖြစ်ဖြစ် San Francisco ကနေ Washington DC ဖြစ်ဖြစ်အတွားပြန် 350 လည်းကျွန်တော်ပေးရပုံပေးရအောင်အဲ့တော့အတွားပြန်ဆိုရင်ပစ္စည်းဘိုးတယ်ဘိုးပါဆိုရင် 950
ပတ်ဝန်းကျင်တော့ကြာပါအဲ့တော့ရတာထောင်းရှိရကျော်ဆိုတော့ဟုတ်ပြီနေစရိတ်ဟိုကြိုက်တယ်ကြိုက်တယ်ဟိုတစ်နှစ်ကိုဘယ်နှစ်ခေါက်လောက်
ဒီလိုထွက်တပြီးရောင်းရတယ်လေအားလုံးစုစုပေါင်းဆိုတော့နယ်ဒီအကုန်လုံးထွက်ရင်တော့ဆယ်ခေါက်ထက်ဆယ်ခေါက်ဆယ်နှစ်ခေါက်လောက်ကတော့အနည်းဆုံးကျွန်တော်ဒီလိုပဲလေညာနဲ့လည်းပြုတ်လိုက်ရောင်းရတယ်အဲ့တော့ဒီဝါရှင်တန်တမြို့တွေပဲလားတခြားမြို့တွေရောရှိသေးလားဟုတ်ပါဘူးဝါရှင်တန်ဒီစီပို့ကျွန်တော်ဝါရှင်တန်ဒီစီပို့တယ်နော်နယူးယောက်ပို့တယ်ကျွန်တော်ချီကာဂိုတစ်စည်းကနေဘာဖလိုတွားတယ ကျွန်တော်ကနိုင်ငံတွေပို့တာကတော့စားတဲ့လူတွေရှိရင်ကျွန်တော်ကဟိုကျွန်တော်ယူရိုပတွေပိုင်သွားမှကျွန်တော်လက်ဆောင်ယူရတာပေါ့အခုနောက်ပိုင်းတို့တွေမှာတော့ခါကြတော့ကျွန်တော်ကတော့ဒိုင်းမလုပ်ဘင်းနေမယ်တကယ်ချင်းနေယူရိုပကိုသွားတဲ့တကယ်ချင်းတွေကနေပြီးတော့ဟိုဆန်ဖရန်စစ္စကိုကနေသွားရတယ်ဆိုအများတော့ဖြစ်အကောင်းဆုံးလက်ဆောင်ဆိုပြီးတော့ယူရိုကိုလွန်ပြည်တယ်သွားရတယ်ဒီနာမည်ပေါ့လေလွန ကျွန်တော်နာမည်ပေးခဲ့တာခုမြန်မာတွေကြားထဲမှာလဲတော်တော်များများဒီအထူးသဖြင့်အမေရိကန်ပြည်ထောင်စုမှာအားပေးကြတယ်အဲ့တော့ဘိုးဘိုးကလည်းဂိုက်တယ်ပေါ့နော်ဟုတ်ကဲ့အဲ့တော့ပေးရပေးရရပေးကတော့ကျွန်တော်တို့ကအဒီကတော့ကျွန်တော်ဒီဟိုတင်းပေါ့ဘယ်လိုခေါ်မလဲဒီလက်ကားရောင်းတဲ့ဆိုင်ကနေပြီးတော့ကျွန်တော်ဝယ်ရအကုန်ရန်ကတော့
ပရိုဒတ်ဆော့ကနေတာရှိတယ်ပရိုဒတ်ဆော့အယူအက်စီရှိတယ်အခုမှအိမ်မှာအခုဒီဟိုတင်းဆိုတင်းဈေးမှာရောင်းနေတဲ့ပဲတွေကကနေတာကနေပြန်ဝင်နေတဲ့ဟာတို့ကယဲလိုပီးယဲလိုပီးဟိုးလို့ခေါ်တယ်ဟိုမှာဆိုတော့ပဲပြုတ်ပဲခေါ်တာပေါ့မြန်မာပြည်မှာတော့ပဲပြုတ်ပဲခေါ်တာပေါ့ဒါကမြန်မာပြည်မှာစားတဲ့ပဲပဲပြုတ်မျိုးမြန်မာပြည်မှာစားတဲ့ပဲပဲမျိုးမြန်မာအရတာနဲ့အတူတူပဲမြန်မာအရတ
အခုကျွန်တော်ရောင်းနေတဲ့စတော်ပဲပြုတ်ပေါ့နော်ပဲပြုတ်လို့အလွယ်တကူခေါ်ပေမဲ့စတော်ပဲပြုတ်လို့ပြောပေမဲ့စတော်ပဲပြုတ်ကတကယ်တမ်းတော့စတော်ကဲပြုတ်တယ်ပဲပြုတ်စတော်ကဲပဲပြုတ်ကောင်းနေစတော်ပဲပြုတ်လို့ဖြစ်တာအဲ့ဒီကနေပြီးတော့မှအခုအဲ့စတော်ပဲပြုတ်
process ကတော့ကြားတယ်ဒီတိုင်းပဲပြုတ်ကတော့ဗျာသမီးအိုးနဲ့ပြုတ်လိုက်ပဲပြုတ်ဖြစ်တာပဲဒါပေမဲ့ပဲပြုတ်အီးပြီးတော့အလုံးမပြတ်ဟာလားဟိုအလုံးလည်းမပြတ်ဘူးသမီးကျော်ကိုလေးတော်လည်းဒီပါတယ်သမီးကျော်တဲ့ထက်မွေအလုံးမပြတ်ဘူးကြီးလိုက်လည်းတင်းနေတယ်လို့ပဲဒါပေမဲ့စားကြည့်လိုက်အီးနေတာအဲ့ဒီဟာသူ့ process
အဲ့တော့ဘုံဘုံလေးရလိုက်ရောင်းတယ်အမှားကြီးတဲ့မိသားစုကအမှားကြီးကလိုက်ပြီးတော့သူကကျွန်တော်ဟိုနောက်ကနေထိန်ပေးတယ်ပေါ့အမျိုးသမီးကလည်းနည်းနည်းပါးပါးလိုက်ထိန်ပေးတယ်အဲ့တော့လုပ်ငန်းလုပ်တဲ့လုပ်ငန်းလေဘတ်ပုံစင်စင်ပေါ့ကျွန်တော်ကနည်းနည်းဟိုကျွန်တော်ဒီနေ့လေးရှင်းပြပေးပါအခုဆိုဆင်းနေရှိသွားပြီစာလုပ်တာကတော့ပထမဆုံးကျွန်တော်ဒီဘယ်လိုပြောမလို့ကိုကလွမ်းလွန်းလို့စားဖို့ ကိုစားလို့အရန်ကြိုက်တဲ့ပဲပြုတ်ပြုတ်တဲ့အတော်ကြီးကိုအိမ်ကိုပြေးပြီးတော့တေချာကြကြနာတင်လာအဓိကဒီပေးပြုတ်ကောင်းတဲ့ quality ကောင်းကောင်းထွက်လာဖို့ကဒီဘယ်လိုပြောဆုံးပြူလို့ခေါ်တဲ့ပဲကိုကျွန်တော်တို့စွဲထုတ်နေရမယ်အဲ့ဒါနောက်ဆုံးကျအခုနောက်ပိုင်းညများ mass production လေးထုတ်လာတဲ့ခါကျတော့အဲ့ဒီဆုံးပြူကကျွန်တော်ကခွဲတဲ့တဲ့နီးကျွန်တော်ရသွားတော့ပဲနှစ်ချမ်းကွဲနေတဲ့ဟာငကူကွဲတွေအားလုံးကိုကျွန်တော်ကစကားစစ်တဲ့အချိန်မှလည်းကျွန်တော်ရွေးထုတ်ပြန်ပြီးတော့အဲ့ဒီပဲကွဲတွေကိုကျွန်တော်မထည့်ဘူးဒါကြောင့်မို့ကျွန်တော်ပဲကအလုံးလေးတွေယူကျွန်တော်လက်တက်ဖြစ်နေအဲ့ဒီမှာဘာကွာလဲဆိုလူတရားမေးဘာဖြစ်လဲဟိုပဲကွဲလဲစားလို့ရတာပဲဒီပဲနဲ့ဘာဖြစ်လို့မယောထားလဲပဲကနှစ်ချမ်းကွဲသွားပြီးသူကာပါမရှိတဲ့အတွက်သူ့ရဲ့ပြုတ်ချိန်ကြလို့ရှိရင်နူးတဲ့ချိန်ပဲပေါင်းတဲ့ချိန်နူးတဲ့ချိန်ကမတူဒီပဲနူးဖို့အတွက်ဟိုပဲတွေကအရေးပြောကုန်တယ်ဟိုပဲနူးပြီးတဲ့အချိန်မှာခြိုင်ဒီပဲကမနူးသေးဘူးအဲ့မှာအဲ့ဒီဆက်တော့လေးတွေမဖြစ်အောင်လို့ဆိုကျွန်တော်အဲ့ဒါ
ไอ้อกอกอกลงจนตั้นเสร็จไปแล้วนะนอกพี่แล้วจนเอา
ဆေးရုံစင်တမယ်ဆိုကျွန်တော်ဆေးရုံဝါနေနေရငါမယ်ကျွန်တော်ဒီအကုန်လုံးပေါ့နော်သူလူအပ်တဲ့ဟာတွေဒီအဲ့တော့မတ်ကက်ကလည်းတော့ကြီးလာမယ်အဲ့တော့တကယ်၍ဒီဆေးရုံတစ်စစ်တက်လို့မှပို့ပြီးတော့ဒီဖြစ်မယ်ဆိုတော့ညီမပြီးဆေးရုံပြန်ထောင်းမလားပေါ့ဒါပေမဲ့ညီမနိုင်ငံမှာရောင်းတဲ့ဈေးနဲ့တော့ပဲတူမလဲအဲကိုမောင်သိရင်ကျွန်တော်တို့ဒီဟိုရီယာဘဲပြုတ်ဆိုပြီးတော့ဟိုရောင်း
ဟိုအထုတ်ခုနှစ်ဆယ်အဲ့လိုရူရွားတယ်တကယ်ချင်းနေလက်ဆောင်ပေးတယ်ဟိုတကယ်ချင်းနေရလည်းအရင်ကြိုက်တယ်နောက်ဟိုမှာရှိတဲ့အမျိုးတွေကလူကြီးတွေဖြစ်နေတဲ့လူတွေပဲအဲ့ဒါလို့ကတော့ဒီမှာစိတ်ယုံလာထားဖို့လည်းကံလာနေဘာလို့လာကံလာနေဆိုဈေးကွက်ကရှိတယ်ဈေးကွက်ကရှိတယ်ဆိုတော့အခုဗမာပြည်မှာဟိုတဲ့တခုကိုယ့်ရဲ့
unique products ခေါ်တာပေါ့နော်ဒါကျွန်တော်တို့ဗမာလူမျိုးရဲ့ဟိုဒီပင်ဘဲလူမျိုးမှာမရှိတဲ့အစားတောက်ကပဲပြုတ်ပြီးဥမာမိုးရင်းကားလို့ဘာလို့ကျွန်တော်တို့ထင်တယ်မဟုတ်မိုးရင်းကားလို့ဘာလို့ကဒီနူရယ်နဲ့ဒီဟိုဒီစံဟိုစံခေါ့စ်တော်တွေပေါ့နော်မုတ်ဖက်နဲ့ဒီဟိုအင်းကြီးတိုင်းပြည်တွေမှာရှိပဲပြုတ်ကကျွန်တော်တို့ပဲကိုအညောက်ဖောက်ပြီးတော့ထုတ်လိုက်တဲ့ကုတ်ထုတ်လုပ်ငန်းမရှိ Pedro Maga, 64% Dipara. Dietary fiber, look for it. Dietary fiber, 64% Diparaka. Dipedio Sai General Wavia, Hala, who are Lishunavia, Amanada, or Gavake Ujamari Gone. Now, Diga, the proteins, the Asada Wajanorua, Belukumla, vitamin, protein, Ashide. They are the Savi General Bumari Lupinita.
Come on there, the long out Lolozema, the letter law body, the champion you, Blouty, Chevu,
General Binis at the Yamuro Secretary. Binis at his Rama, General Ma, Chui, Buri Livia, Pepsi, Pibia, Coca Cola, Pibia, Mad Jacobus and the Jatella, Glomu, a collusion and Matella, General Eddie, or they love you or die, go while. Go baby on the banner to let Nate Tolay, baby Tolare, city general, say good.
Namuna Rivalima
Bavare, Namuna, to do it slow up, B, D, C, A, the real shit. B, a plan, Wabia. D, a do, Wabia, Toloda. C, a check, Wabia. A, the adjust, Lubia. A man could talk that you see, Woma, B, Sidna, Diga Sidna. Sidna, have your saddle, and you will go on. Tolara name, ya, Chala, name, ya, Kuma, the Congo lady, Pubu, do it. I got the PVPC of Mule Gong Lare, quality, ya, Macha. Diga, Sidna, Diga.
ကိုမမေးပြန်ပါဦးပါကိုမမေးပြန်ပါဦးကုသိန်းထက်ဦးဆွေးနွေးတင်ဆက်တဲ့မြန်မာရေးရာဒီမိုကရေစီဆွေးနွေးခန်းအစီအစဉ်မှာတော့ဒီအမေရိကန်ပြည်ထောင်စုမှာပဲပြုတ်ထုတ်တဲ့လုပ်ငန်းနဲ့ပတ်သက်ပြီးလုပ်ငန်းရှင်တူဦးကိုမေးမြန်းခဲ့တာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကိုမှာချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6:20ကနေ9:20အထိတိုင်းဒိုမီတာ32နှင့်40 80ရှစ်အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ196မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7:20ကနေ9:20အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6:20ကနေ9:20အထိအစီအစဉ်ကိုတော့တိုင်းဒို 19:25 32 နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။
ီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့တနင်္ဂနွေညပဲအစီအစဉ်တွေကိုည10နာရီထိလိုင်းနိုမီတာ19 kHz 15653ညလိုင်းနိုမီတာ25 kHz 11803ညနဲ့လိုင်းနိုမီတာ32 kHz 9335တို့ကနေဆက်ပြီးထုတ်လွှင့်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ပြည်တွင်းသတင်းသုံးသပ်ချက်နဲ့အတူမြန်မာပြည်မှပေးစာများကဏ္ဍနဲ့ကမ္ဘာတစ်လွှားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းတင်ဆက်အောင်ပါပါအခုတော့သတင်းစာဆရာရှိသူအောင်မြင့်တင်ဆက်မဲ့ပြည်တွင်းသုံးသက်ချက်ကိုအရင်နားဆင်ရပါမယ်။ဒီတစ်ပတ်မှာတော့ရခိုင်ပြည်နယ်ပြည်ထောင်စုနဲ့ဗန္နာငွေကြေးဆိုင်ရာအခက်အခဲကိုအစိုးရကဘယ်လိုဖြေရှင်းမလဲဆိုတဲ့ခေါင်းစဉ်နဲ့ဦးစီသူအောင်မြင့်ကဆွေးနွေးမှာဖြစ်ပြီး VOA မှန်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ
်။အခုရပိုင်းအတွင်းထူးခြားတဲ့သတင်းတစ်ပုဒ်ထွက်ပေါ်လာပါတယ်။အဲ့ဒါကတော့ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီအထောက်ပံ့ပေးရေးပြည်နယ်နေရာချထားရေးဖွံ့ဖြိုးရေးပြည်တော်စုစီမံကိန်း UEHRD လုပ်ငန်းတွေဆောင်ရွက်ဖို့ဆိုပြီးပြည်ပရောက်မြန်မာနိုင်ငံသားတွေကလှူဒန်းနဲ့လှူဒန်းငွေပေးရတဲ့တည်င်းမှာနိုင်ငံကမှရှိတဲ့မြန်မာတန်ယုံတွေကနေရရှိလာတဲ့ငွေတွေကိုစုပေါင်းပြီးအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနဝန်ကြီးဦးကျော်တင်ကနေ UEHRD ဒုဥက္ကဋ္ဌလူကယ်ပြန်ဝန်ကြီးဒေါက်တာဝင်းမြတ်အေးကိုလွှဲပြောင်းပေးရတာပါဒါပေမဲ့ငွေကအများကြီးမဟုတ်ပါဘူးစုစုပေါင်း6,882ဒေါ်လာပဲရှိတာပါမြန်မာငွေနဲ့ဆိုကျပ်ငွေ390နီးပါးလောက်ပဲရှိပါတယ်ဒါရခိုင်ရေးပြဿနာကိုဖြေရှင်းဖို့ကိုပြည်တွင်းအင်အားပြည်ပရောက်မြန်မာတွေရဲ့အင်အားကိုပဲအသုံးပြုမဲ့ဆိုပြီးဒေါက်ဆန်းစုကြည်ကိုယ်တိုင်မြစ်တာရက်ခံလှုပ်စော်လို့ထဲ့ဝင်ကြတဲ့လူတန်းငွေပမာဏပါပွင့်လင်းပြောရရင်ထင်သလောက်မရဘူးဆိုတဲ့သဘောပါဒီလိုချိန်နေအောင်မှာဒေါက်ဆန်းစုကြည်အနေနဲ့ရခိုင်ပြည်နယ်ပြဿနာကိုအောင်မြင်မြင်ဖြေရှင်းပေးနိုင်မှာလားဘလို့စင်ခေါ်မှုတွေကြုံရမလဲဆိုတာလေ့လာကြည့်ကြရအောင်ပ
ါဒီကဲရဲ့မက်ရှလာ14ရက်နေ့ကနေပြည်တော်မှာရခိုင်ပြည်နယ်မြောက်ပိုင်းကပြဿနာနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲတစ်ခုလုပ်ပါတယ်အဲ့ဒီရှင်းလင်းပွဲမှာရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းမှဦးတင်မောင်ဆွေကမောင်းတော့ KI မှာလူဦးရေတသန်းကျော်ရှိတဲ့အကြောင်းလက်ရှိနေထိုင်သူဦးရေ 4,900 နီးပါးရှိတဲ့အတွက်အကြမ်းဖက်မှုဖြစ်စဉ်နောက်ပိုင်းဘင်္ဂါဒေ့ရှ်ဘက်ထွက်ခွာသွားသူဦးရေ 9,300 ခွဲကျော်ရှိတဲ့အကြောင်းပြောပါရယ်။ဒါဟာဘင်္ဂါဒေ့ရှ်ဘက်ကိုမွတ်စလင်ဦးရေဘလောက်ထွက်ခွာသွားသလဲဆိုတာနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကပထမဦးဆုံးထုတ်ပြောတဲ့ကိန်းဂဏန်းဖြစ်ပါရယ်။ဒီနေရာမှာမောင်းတော့ခရိုင်တစ်ခုတည်းကစည်ရင်းကိုပြောတာဖြစ်ပြီးအဲ့ဒီထဲမှာရသေးတောင်မြို့နယ်ကထွက်သွားသူတွေမပါဝင်ပါဘူး။ဘလို့ပဲဖြစ်ဖြစ်အစိုးရကတရားဝင်ထုတ်ပြောတဲ့စီးရင်အတိုင်းဆိုရင်တော့ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးသွားတဲ့မွတ်စလင်အနည်းဆုံး 9,300 ခွဲကျော်မြန်မာဘက်ကပြန်ပြီးလက်ခံရမယ်သဘောပါလက်ခံတယ်ဆိုတာပြန်ဝင်လာသူတွေကိုစီစစ်ပြီးသူတို့နေထိုင်တဲ့နေရာတွေမှာပြန်နေရာချထားလိုက်ရုံလွယ်လွယ်ကူကူကိစ္စမျိုးတော့မဟုတ်ပါဘူးလက်ရှိအခြေအနေအဲ့ဒီမွတ်စလင်တွေရဲ့ကျေးရွာအများစုကြီးဟာမီးလောင်ပြာကျခဲ့ပါပြီဒီအတွက်မြန်မာအစိုးရဟာစနစ်တကျပြန်လည်နေရာချထားပေးဖို့ဆိုတဲ့ရည်ရွယ်ချက်နဲ့မြေညှိတာရွာတစ်တည်ပေးဖို့စီစဉ်တာလုပ်နေပါတယ်အတိတ်ဘက်ကတော့ပြန်ဝင်လာမဲ့မွတ်စလင်တွေသူတို့ကျေးရွာတွေမှာပြန်ပြီးနေထိုင်နိုင်ဖို့နေအိမ်တွေအများကြီးစောက်ပေးဖို့လိုပါတယ်ကြားကာလသူတို့စားဝတ်နေရေးကလေးတွေပညာသင်ကြားရေးကျန်းမာရေးစတဲ့လိုအပ်ချက်အမျိုးမျိုးအတွက်ထောက်ပံ့ပေးရပါလိမ့်မယ်နေအိမ်တွေတိစောက်ပြီးပြန်လည်နေရာချထားပြီးရင်တော့အရင်တုန်းကလိုလုတ်ကင်စားတောက်နိုင်အောင်ဖန်တီးပေးရပါဦးမယ်။အဲ့ဒီအတွက်ဘန်နာငွေကြီးအမြောက်အများလိုအပ်မယ်ဆိုတာကတော့မငင်းနိုင်ပါဘူး
။2019ဩဂုတ်လ25ရက်ရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်မှုဖြစ်စဉ်အပြီးအဲ့ဒီဒေသကမွတ်စလင်တွေအလုံးရင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးကြပါတယ်။အော်တိုဘာလကုန်ပိုင်းရောက်တဲ့အခါနိုင်ငံတကာအစိုးရကဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းရောက်မွတ်စလင်တွေကိုကူညီမဲ့နိုင်ငံတကာရန်ပုံငွေရှာဖွေရေးညီလာခံတစ်ခုကျင်းပမှာလုတ်ပါတယ်အဲ့ဒီဒုက္ခသည်တွေကိုထောက်ပံ့ပေးဖို့အတွက် 2018 February လအထိဒေါ်လာ434သန်းလိုမယ်လို့ကုလသမဂ္ဂဘက်ကခန့်မှန်းပါတယ်အဲ့ဒီညီလာခံမှာတော့နိုင်ငံတကာအလူရှင်တွေဘက်ကနေဒေါ်လာ335သန်းအကူအညီပေးမယ်ဆိုတဲ့ကတိကိုတွေရခဲ့တယ်လို့ဆိုပါတယ်တကယ်တော့ကုလသမဂ္ဂကလိုတယ်လို့ပြောတဲ့အဲ့ဒီငွေပမာဏဟာ
Lila Zalao Dwek Dukha Dere, Saatau Ni Thayin Jamma Yi Gisa Dere Dwek Adiga Phe Baare. Aguna Song Musa Ni Dukha Dere Zakhama, Natao Sashye Nekongti Ni Thayin Naimu, Dola Tip Bilya Ti Loa Li Melo, Kula Damaga Baga Kamhan Tha Baabi. Nere Ngwe Pamana Mahu Baabu.
Dichat Dweko Chiyin Dukha Dere Pyan Lakhame, Sawa Ni Yi Jamma Yi Sasa Ayaya Phe Shin Piyame, Ni Enwe Saobi Pyan Niya Chata Piyame, That we went down Nayi, Pishin Piame, Nema Soya Dre, Edite, Nyaji Bure, Banangwiji, Lu Ame, Suragaro, Ati Tavare. Tibagare, Yaka, Yakim, Depanaji Gu, Dronson Sujiga, A Soya de Puede, Pishin Mamma Hope, The Dime Longa, Nyota Yipi, Wimbi, Pishin Bu, Lonzo Gabare. Leshi Solo Yi Bawi, Longan to Chuma, Dine Dine Soya Pue, Along Bawimbu, Nyunja Gabare. Eddie Lu, Longso Gelule, Nemanang a year, a tenth thousand do Siwai Longan Shinjiriga, Yakandine Detana Tishin Yi Dre, UEHR Digo, Alumwidi, Ludan Gejabare. Dabime Eddie Lu, Gigi Jete, Ludan Edai, Yala Ringwiga, Dola Satunda, Jojo Labare. Dibaya Nimari, Ludan Wigaro, Messuza Lau, Dola Connetown, Mapibau. ဒီအတွက်တေကြရာတစ်ခုကတော့ဒေါ်ဆန်းစုကြည်အစိုးရအနေနဲ့ရခိုင်ပြည်နယ်ပြည်ထနာဖြည့်ရှင်ရေးဘန်နာငွေကြီးအခက်အခဲကြုံရမယ်ဆိုတာပါပဲအဲ့ဒီပြည်ထနာပြည်လည်နိုင်ဖို့ဆိုရင်ဒေါ်ဆန်းစုကြည်ဟာကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေနဲ့အလှူရှင်တွေရဲ့လှူဒန်းငွေတွေကိုလက်ခံဖို့ပါပဲလိုအပ်ရင်ဘင်္ဂလားဒေ့ရှ်အစိုးရဘက်ကလှုပ်တလို့နိုင်ငံတကာရန်ပုံငွေရှ
ပြည်သူတွေကြောက်ပဲဖြစ်ပွားခဲ့သည့်ဖြစ်စေရခိုင်ပြည်နယ်မြောက်ပိုင်းကပြည်သနာဟာဒုံဆန်းစုကြည်အစိုးရအတွက်ဖြစ်ရှင်းရခက်တဲ့ပြည်သနာမျိုးပါပြည်သနာဖြစ်ရှင်းရေးလမ်းမှာမော်ရောက်ဖို့အတွက်တမတော်စစ်ကောင်းဆောင်တွေရခိုင်နိုင်ငံရေးကောင်းဆောင်တွေကိုနိုင်ငံရေးအရာစီရင်ရမှာဖြစ်သလိုမွတ်စလင်တွေပြန်ရောက်လာပြီးနောက်ပိုင်းကာလဒေသတည်ငြိမ်ရေးရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတ စဉ်းစားသင့်ပါကြောင်းတင်ပြလိုက်ရပါတယ်
ရင်းစံဆရာစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်ပြီးမှာတော့မန်အေးတန်တာကျော်စီစဉ်တင်ဆက်နေကြမြန်မာပြည်မှပေးစာများကဏ္ဍကိုနှားဆင်နိုင်ပါပြီ
မင်္ဂလာပါရှင်VOA ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလီတစ်ပုဒ်နဲ့လည်းဖြောပြပေးမယ်အပြင်တော်ရရှင်တွေချင်းချင်းပေးပို့လာတဲ့မြေတားဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အခုတော့အရင် VOA သတင်းတွေကိုနားဆင်ပြီးတော့ Facebook ကနေမှတ်ချက်လေးတွေရေးလာကြတာကိုပြောပြပေးကြပါမယ်နော်။တက်ပိုင်ဆိုတဲ့တော်ရရှင်က VOA သတင်းကိုစိုက်နှစ်သက်သဖြင့်အဆန်ကနေနားဆင်ရအောင်နီလန်လေးများရှင်ပြောပြပါတဲ့ဟုတ်ကဲ့ကျမတို့ဒီမြန်မာနိုင်ငံမှာရှိတဲ့ FM တချို့ကနေပြီးတော့ VOA သတင်းတချို့ကိုပြန်ပြီးတော့ထုတ်လွှင့်ပေးတာမျိုးရှိပါတယ် FM ကနေတိုက်ရိုက်ထုတ်လွှင့်ပေးတာတော့မရှိပါဘူးရှင်ကျမတို့သတင်းကိုဒီကားတွေပေါ်ကနေနားဆင်ခြင်းနဲ့ရှင်တော့ကျမတို့သတင်းတချို့တဝက်ကိုတော့ Silent Meter 190ကနေပြီးတော့ဖမ်းယူပြီးတော့နားဆင်နိုင်ပါတယ်တယ်လီဖုန်းကနေတိုက်ရိုက်နားဆင်ခြင်းနဲ့ရှင်တော့ Facebook ကနေတိုက်ရိုက်နားဆင်နိုင်ပါတယ်လို့ပဲပြောချင်ပါတယ်နော်အဲ့မှာဒီရေဒီယိုအစီအစဉ်တွေကိုရောနောက်တော့ရုပ်မြင်သံကြားကနေတိုက်ရိုက်ထုတ်လွှင့်ပေးတဲ့အစီအစဉ်ကိုရောဒီ Facebook ကနေအားလုံးကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဘာထိုက်ဆိုတဲ့သတင်းရှင်ကတော့ဥတော်ဇန်တာရဲ့ R2P ICC အလားအလားရှင်နေကန်အပိုင်းနှစ်ကိုအခုထိတင်ထားခြင်းမရှိသေးပါနဲ့ဖတ်ရှုရန်စောင့်မျှော်နေပါတယ်။ဟုတ်ကဲ့ပါကျမတို့အဲ့ဒီအစီအစဉ်ကိုအင်တာနက်ပေါ်မှာတင်ထားပေးသွားပါရင်နော် Facebook ပေါ်မှာလည်းတင်ထားပေးပါတယ်။သွားပြီးတော့ပြန်ကြည့်ကြည့်ပါအောင်လို့ပဲပြောချင်ပါတယ်။Okay ဆိုတော့တော်ရရှင်ကတော့တရင်မှန်ကိုအမြဲတမ်းတင်ပေးနေတာကိုအထူးကျေးဇူးတင်ပါကြောင်းဆိုပြီးရေးလာတာပါ။ဟုတ်ကဲ့ပါ။နားဆင်တဲ့အတွက်လည်းကျွန်တော်တို့ဘက်ကကျေးဇူးတင်ပါတယ်။နောက်ထပ်တော်ရရှင်တစ်ယောက်ကတော့မဝါပါ။မဝါဝါကတရင်စာရှင်းလင်းပွဲဖိတ်ချင်လို့လိမ့်စာနဲ့ခေါ်ဆိုလို့ရမယ့်ဖုန်းနံပါတ်ပို့ပေးစီခြင်းပါတယ်ဆိုပြီးတော့ VOA ကို Messenger ကနေပြီးစာပို့လာပါတယ်။ဟုတ်ကဲ့ပါ။မဝါဝါအိမ်မှာလည်းအကြောင်းပြန်ထားပေးပါရနော်။သူ့လိုမျိုးကျွန်တော်တို့စီကိုတရင်စာရှင်းလင်းပွဲဖိတ်တာတို့တခြားအခမ်းအနားဖိတ်ချင်တာဆက်သွယ်ချင်တာဆိုရင်ကျွန်တော်တို့စီကို email ကနေဆက်သွယ်တာကတော့အလွယ်ဆုံးအလင်းမြန်ဆုံးနဲ့အထူးရောက်ဆုံးဖြစ်ပါရနော်။ email လိပ်စာ bemis@voanews.com ကို email ရေးပို့နိုင်ပါတယ်။ Salomanga burmese@voanews.com ဖြစ်ပါတယ်ရှင်။ဒါမှမဟုတ်လည်းကျမတို့ Facebook စာမျက်နှာမှာဒီညမှာလာပြီးတော့ဒီ Messenger ကတစ်ဆင့်ဒါမှမဟုတ်လည်းကျမတို့ရဲ့သတင်းတွေအောက်မှာမှတ်ချက်နေရာကတစ်ဆင့်စာလှမ်းရေးနိုင်ပါတယ်။ဆက်သွယ်လာတဲ့သောရရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်။ဒါနဲ့ဇော်တန်တိုးဆိုတဲ့သောရရှင်ကတော့ line နေမမိလို့အစ်စ်လိုချင်ပါတယ်ဆိုတော့ရေးလာပါတယ်။ဟုတ်ကဲ့ပါ။ကျမပြီးခဲ့တဲ့ဒီဘက်ကတော့ကလည်းပြောခဲ့ပြပါရယ်နော်။ကျမတို့ meter line နေအစ်စ်ပြောင်းလဲပြီးတော့ထုတ်လွှင့်ပေးနေတာ။များများဆက်စားပြောင်းလာတာမဟုတ်ပါဘူး။နည်းနည်းစီပြောင်းသွားတော့ line နေဖန်လို့မရဘူးဆိုတာလည်းဟုတ်ပါတယ်။ကျမတို့ website ပေါ်မှာလည်းအခု meter line အသစ်တွေတင်ထားပေးပါတယ်။ကျမတို့ထုတ်လွှင့်ပေးတဲ့အစီအစဉ်တွေကြားမှာလည်း meter line အသစ်တွေကိုအမြဲတမ်းကြီးညာပေးနေပါတယ်နော်။အဲဒီတော့ရရှင်ကိုလည်းကျမတို့ meter line အသစ်တွေပြန်ပြီးပို့ထားပါတယ်။သူ့လိုပဲဖမ်းလို့မရဘူးဆိုရင်တော့ကျမတို့ view မြန်မာပိုင်း internet website လိပ်စာမှာ meter line များဆိုပြီးတင်ထားပေးတာကိုတွားကြည့်နိုင်ပါတယ်ရှင်။ကျမတို့ view မြန်မာပိုင်း website လိပ်စာကတော့ viewnews.com/burmese ဖြစ်ပါတယ်ရှင်။မနက်ကနေနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေသူရဲ့ကိုယ်ပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားပြီးတော့ VOE ကိုစာရေးပို့လာကြတာတွေလည်းရှိပါတယ်။အဲဒီကစာတချို့ကိုအခုဆက်ပြီးတော့ဖော်ပြပေးသွားပါမယ်ရှင်။ပထမအဦးဆုံးရေးစကြိုကရင်းအောင်ဦးဆိုတဲ့သောရရှင်ရေးလာတဲ့သူရဲ့အမြင်ကိုတင်ပြပေးကြပါတယ်။သူကဒီမိုကရေစီစနစ်အောက်ကပြည်သူဆိုပြီးတော့ဒီမိုကရေစီနိုင်ငံတစ်ခုဖြစ်အောင်ဥတည်သွားနေတဲ့မြန်မာနိုင်ငံကပြည်သူတွေဘယ်လိုအနေအထားတွေနဲ့ရင်ဆိုင်နေရလဲဆိုတာကိုသူရေးပြလာပါတယ်
။ဒီမိုကရေစီနိုင်ငံတွေမှာကျင့်သုံးနေတဲ့လူခွင့်ရဟာယာတုအာဏာပြပြီးချင်းချောက်တာမျိုးလုပ်လို့မရပါဘူး။အထူးသဖြင့်အနည်းဆက်ဆုံးနိုင်ငံဥပမာတစ်ခုပေးကြပါတယ်။ဒီမိုကရေစီစနစ်နဲ့ရွေးကောက်ပွဲကျင်းပတဲ့အခါမိမိပါတီအောင်နိုင်ရေးကိုနည်းနည်းမျိုးဖြင့်စည်းရုံးလေးရှိကြပါတယ်။အဲ့ဒီလိုစည်းရုံးတဲ့အခါမှာဘဲပါတီဘဲအဖွဲ့စည်းကိုအာမပေးရင်အာဏာသန်ဖြစ်တော်လကောင်းလူမိုက်ဆန်ဆန်နီးရှင်တော်လကောင်းစည်းရုံးလို့မရပါဘူး။အာဏာဖြင့်စည်းရုံးတော့အခါခေါင်းဆောင်မြည်သူသည်ပြည်သူရင်ထဲမှာလှက်လိုက်လဲလဲဆန္ဒဖြင့်တင်ညှောက်လိုက်ခြင်းမဟုတ်သဖြင့်ပြည်သူခေါင်းဆောင်အစ်မဖြစ်နိုင်ပါဘူး။ပြည်သူကိုအမှန်တကယ်ဥဆောင်ပေးခြင်းသူတိုင်းမှာမိမိဆန္ဒမပါဘဲအတင့်တမစည်းရုံးလေးမရှိပါဘူး။မိမိလူဆောင်ချက်ဖြစ်တာပြည်သူလူထုထောက်ခံမှုရလာအောင်ဥဆောင်လေးရှိပါတယ်။ဒီမိုကရေစီစနစ်ရောက်ကပြည်သူလူထုရဲ့ထောက်ခံမှုကိုရယူခြင်းမှာကအာဏာရသူဖြစ်စေတပ်မတော်ဖြစ်စေပြည်ထောင်စုဖြစ်စေပြည်သူလူထုရဲ့ဆန္ဒကိုရယူခြင်းဖြစ်တာစည်းရုံးနိုင်မည်ဖြစ်သဖြင့်မိမိအဖွဲ့အစည်းနဲ့မိမိပါတီအားပြည်သူလူထု၏ထောက်ခံမှုကိုရလိုလင်းလဲလမ်းကြောင်းမှန်ကိုသွား၍လမ်းမှန်ပြခြင်းဖြင့်ပြည်သူလူထုရဲ့ထောက်ခံမှုကိုရယူစေခြင်းကဒီမိုကရေစီစံနှုန်းနဲ့ညီတည်ဟုသာအကြံပြုလိုပါတယ
်။ဒါကတော့ဒီမိုကရေစီစနစ်အောက်ကပြည်သူဆိုပြီးတော့ဒီပြည်သူတွေရထောက်ခံမှုရဖို့အတွက်အစိုးရတည့်ရအနေနဲ့ဘလို့စူးစမ်းလှုပ်ဆောင်ရမလဲဆိုတာကိုရေးစကြကရင်းအောင်ဦးဆိုတဲ့တော်ရရှင်ရေးပြီးတော့အကြံပြုလာတာဖြစ်ပါတယ်။တိုက်တိုက်ဆိုင်ဆိုင်မဲ့နောက်ထပ်တော်ရရှင်တယောက်ကတော့သူတို့ဒေသကရေးစကြရေးအားစက်ယုံနဲ့ပတ်သက်ပြီးတော့ဒီလွှတ်တော်မှာပြောဆိုဆွေးနွေးကြတာနဲ့ပတ်သက်လို့လွှတ်တော်ကိုယ်စားလှယ်တွေကိုမေးခွန်းထုတ်လာပါတယ်ရှင်။
ကလေးမျိုးအနီးရာဇကြိုရေအားဆက်ယုံကိစ္စကိုလွှတ်တော်မှာဆွေးနွေးတယ်ထုံးစံတိုင်းဘယ်တော့ပြီးမလဲပေါ့ဒီကိစ္စကအစိုးရနဲ့လွှတ်တော်လက်တွဲပြီးတော့အကျိုးအကြောင်းအဆိုးအကောင်တိုင်ပင်ပြီးလုပ်ရမှာပါဆိုလိုတာကဆက်ယုံရဲ့အမှန်တကယ်အခြေအနေစာချုပ်ဆိုင်ရာအချက်အလက်ချပေးနိုင်တဲ့ဘတ်ဂျက်အခြေအနေပြည်သူလူထုသဘောထားစတာတွေကိုပွင့်ပွင့်လင်းလင်းပူးပေါင်းဆွေးနွေးလက်တွဲဖြေရှင်းရမှာပါအခုလွှတ်တော်မှာမလအတွင်စမ်းသပ်ပြီးစီးပါမယ်လို့ဒုဝန်ကြီးကကတိပေးခဲ့တယ်တကယ်တော့ဘလို့လောက်ကြမှာလဲဘဒုပဆန်တွေနဲ့ကြားခံကြပါတည်းလေအခြေအနေဘလို့ရှိမလဲဘာအခက်ခဲရှိတည်းလဲဘယ်တော့ပြီးမလဲစတဲ့အရေးကြီးအချက်အလက်တွေအစိုးရဘိုင်းကဘာလို့ချမပြတာလဲချမပြရဲလောက်အောင်ဘာတွေရှိနေတာလဲဘလို့ပူပေါင်းစီစဉ်ထားလဲအကျိုးအပြည့်တွက်ချက်ပြီးပြီလားစဉ်းစားပြီးတော့လက်တွဲပူပေါင်းကြဖို့တိုက်တွန်းပါတယ်အရင်ဖြည့်ရှင်းခဲ့တဲ့နည်းတွေဟာနှစ်နာလွန်းလို့ပါအော်မြန်မာပြည်အစိုးရမြန်မာလွှတ်တော်ဒီလူဒီလေဒီရင်နဲ့ဒီအခြေအနေစိတ်ပြတ်မိပါရဲ့
ဒီရေအားဆက်ယုံနဲ့ပတ်သက်ပြီးတော့ဘာဖြစ်လို့အစိုးရကိုထင်သာမြင်တာရှိအောင်တင်ကြားမှုတွေမဖြစ်တာပါလဲဆိုပြီးတော့ဒီတော့ရှင်မေကွန်းထုတ်လာတာဖြစ်ပါတယ်ဒါနဲ့တော့ရှင်နေကျမတို့ view ကထုတ်လွှင့်တဲ့သတင်းတွေနောက်ပြီးတော့သတင်းတင်ပြပုံနဲ့ပတ်သက်ပြီးတော့သူတို့သိကျင်တာကိုမေးလာကြတဲ့အထက်မှာကိုထိုက်ဆိုတဲ့တော်ရရှင်ကတော့ဒီကျမတို့သတင်းတွေတိဖြတ်တင်ပြပုံနဲ့ပတ်သက်ပြီးအခုလိုမေးလာပါတယ်ရှင်
ဒီနေ့မနေ့ VOA American တန်ကသတင်းကြေညာချက်တွေနဲ့ပတ်သက်ပြီးတော့အမေးဖြေတွေလုပ်သွားတာနားထောင်လိုက်ရပါတယ်နောက်ဆုံးနှစ်ချုပ်သဘောကတော့ရတဲ့သတင်းကိုရတဲ့အတိုင်းတင်ပေးတာပါလို့ပြောချင်တဲ့သဘောတွေ့ရပါတယ်ဒါဆိုရင်တော့ကြေညာတဲ့သူတွေမှာအပြစ်မရှိပဲသတင်းပေးပို့သူမှာတာဝန်ရှိလာပါတယ်သတင်းပေးပို့သူကတော့ဘလောက်ဖြောက်မှတ်တယ်လဲဘက်လိုက်မှုကင်းလိမ့်မယ်လို့ယုံကြည်ပါသလားဗျာတမတ်တမတ်ကြကြဘက်မလိုက်ပဲလွှင့်ထုတ်တဲ့သတင်းကိုကြိုးစိုးပေမဲ့သ
ตมาตมะไม่จ่าได้ตะดิ้งโหรบดุมาจ่ายจ่ามาบ่ဟုတ်ပါဘူးသူတကားလို့ရိုင်းပြတဲ့စကားတွေမတုံးလို့ပေမဲ့မြတ်တာမှန်ကန်သောတဒင်းများကိုစီစစ်ဖော်ပြနိုင်ပါစေလို့ဆန္ဒပြုလိုက်ပါတယ်ဟုတ်ကဲ့ပါဒီတော်ရရှင်ကဒီမှာရရတဲ့တဒင်းအတိုင်းပဲတင်ပေးတာပါဆိုရဲတဘောကိုအတိတ်ပဲကောက်တာလွဲပုံရပါတယ်เนาะဒီမှာရရှိတဲ့တဒင်းကိုတင်ပေးတယ်ဆိုတာကသူများပြောတဲ့တဒင်းကိုအဲ့ရတဲ့အတိုင
ဒီသွားရှင်ပို့ပြီးတော့နားလည်အောင်ပြောရမယ်ဆိုတော့ဖြစ်ပေါ်တဲ့တဲ့တင်ကိုဒီသတင်းဌာနတွေကဖြစ်ပေါ်တဲ့တဲ့တင်အတိုင်းတင်ပြရတာကသတင်းဌာနတွေရဲ့တာဝန်ဖြစ်ပါတယ်เนาะဒီသွားရှင်မေးလာတဲ့ကိစ္စနဲ့ပတ်သက်ပြီးပို့ပြီးရှင်းလင်းအောင်ဆိုရင်တော့ကျမတို့ဒီ VOA မြန်မာပိုင်းရဲ့နေ့စဉ်ဟိုတိဖြက်အက်ဒီတာတယောက်ဖြစ်တဲ့ကိုတာညွန့်ဦးကဒီသတင်းတွေမှန်ကန်မှုရှိမရှိဘလို့စဉ်းစားဆုံးဖြတ်ရလဲဆိုတော့အပေါ်မှာရှင်းပြထားတာကိုတစ်ချက်လောက်နားထောင်ကြည့်လိုက်ပါဦးเนาะသူပြောထားတာနားထောင်ပြီးသွားရင်တော့ပို့ပြီးရှင်းသွားမယ်ထင်ပါတယ် ကျွန်တော်တို့ရဲ့သတင်းတောက်တွေဆိုတာကသတင်းပညာပိုင်းရောကျင့်ဝတ်ပိုင်းရောပါစိတ်ချယုံကြည်ရသူတွေကိုရွေးချယ်ခန့်ထားတာပါဒါကပထမချက်ပါနောက်ချက်ကဒီသတင်းပုတ်ထွက်လာဖို့ဆိုတာချိန်ရောလူပါပေးရပါတယ်သတင်းတောက်ကဒီသတင်းရှိနေပြီဆိုတော့ねကျွန်တော်တို့စီကိုလှမ်းပြီးတော့ဆက်သွယ်ပြောတယ်သူတူးတဲ့လောက်တာမဟုတ်ပါဘူးဒီသတင်းဟုတ်မဟုတ်သတင်းတောက်ကရောဒီဘက်ကအေဒါရောကအနေဆုံးဒီမတူတဲ့သတင်းချင
အမြင်အကျိုးစားပါတယ်ခုနကပြောသလိုပဲ30မိနစ်စာသတင်းတစ်ပုဒ်ကိုထုတ်လင်းဖို့ဆိုတာကျွန်တော်တို့နိုင်နဲ့ချိန်ယူပြီးတော့လူတွေကိုဆက်သွယ်ရတယ်အချင်းချင်းအပြန်အလှန်ဆက်သွယ်ရတယ်လွယ်လွယ်လေးနဲ့ချရေးပြီးတော့လွှင့်ထုတ်လိုက်တာမဟုတ်ပါဘူးဗျဟု
တ်ကဲ့ဒါကတော့ VOA မြန်မာပိုင်းရဲ့ဒီထက် editor ဖြစ်တဲ့ကိုသားညွန့်ဦးကဒီတင်းကျမတို့တင်းတွေကိုမှန်ကန်မှုရှိအောင်ဘလို့စီစစ်ပြီးတော့တိဖြတ်တင်ပြလဲဆိုတော့အခြေအနေကိုရှင်းပြသွားတာပါအခုလိုမျိုးတည်ကျင်တဲ့အကြောင်းအရာကိုပုံဝင်လေးနဲ့စာရေးပြီးတော့မေးတာကိုလည်းအထူးကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်ဘာလို့လဲဆိုတော့ဒီအကြောင်းအရာကိုပဲစိတ်ထဲမှာမတင်မကြဖြစ်နေတဲ့သူတွေလည်းကျမတို့အခုလိုနှစ်ဖက်ပြောလိုက်ကြတော့ရှင်းသွားတယ်လို့ယူဆမိပါတယ်နော်ကျမတို့ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုထွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bami@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ Torres Kinesi ကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုးစွနေပါတယ်ရှင်။အခုတော့ဒေတာလာတဲ့တော်ရရှင်တယောက်တောင်းထားတဲ့မြန်မာတချင်းလေးနဲ့ထုတ်လွှင့်ပြီးဖြောပြပေးခြင်းပါတယ်။ဒီတော်ရရှင်ကတကယ်တမ်းကျတော့ဒီ February လတွေကဒီတချင်းကိုတောင်းထားတာဖြစ်ပါတယ်။အဲ့တော့ငါအားလုံးတော့မှတ်မိကြမယ်ထင်ပါတယ် February လ14ရက်နေ့ကျမတို့ Saint Valentine's Day လို့ခေါ်တဲ့ချစ်သူများနေ့အထူးစီစဉ်နေတဲ့ဒီအချစ်တချင်းလေးတွေတယောက်နဲ့တယောက်မေတ္တာတိလက်ဆောင်ပေးပို့ကြတာကိုထုတ်လွှင့်ပေးသွားတာဖြစ်ပါတယ်။အဲ့အစီအစဉ်အတွက်ဒီတော်ရရှင်ကတောင်းထားတာပါ။ဒါမဲ့လည်းသူ့ရဲ့စာကအချိန်မီရောက်မလာတဲ့အတွက်ကြောင့်မလို့ကျွန်မလည်းသူ့တောင်းထားတဲ့တချင်းလေးကိုလည်းမဖွင့်ပေးလိုက်ရပါဘူး။သူ့ရဲ့စာလေးလည်းမဖတ်လိုက်ရပါဘူး။ဒါကြောင့်မလို့ဒီတော်ရရှင်တောင်းထားတဲ့တချင်းလေးကိုဒီတစ်ပတ်ထုတ်လွှင့်ပေးချင်ပါတယ်။သူကကြောက်တကားမျိုးကဇေယျမျိုးသူအတွက်ပါဆိုပြီးတောင်းလာတာပါ။ Facebook ပေါ်ကမာလာဝင်းဆိုတဲ့တော်ရရှင်ပါရှင်။သူကမေဆွေတီဆိုထားတဲ့မောင်ဆိုတဲ့တချင်းလေးထုတ်လွှင့်ပေးပါတဲ့။ဟုတ်ကဲ့ပါ။ကိုနားထောင်လို့ကောင်းတဲ့တခြင်းလေးပါနော်မမလာဝင်းကိုစီယာမျိုးတူတွေတောင်းဆိုထားတဲ့တခြင်းလေးကိုတော်ရရှင်နဲ့အားလုံးနဲ့နှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်မေဆွေရဲ့မောင်ဆိုတဲ့တခြင်းလေးကိုနားဆင်ခံစားကြည့်ပါအောင်နော
်မာအများပြောတဲ့သွေးခွေးစကားတွေလူမာအသေးရဆွေးမြေ့ပြီးယုံကြည်မာချီနဲ့ဝေးကြရမယ်နော်မောင်နောက်တန်ရာချီချင်မဲ့သူမောင်စက်ကမမေးလို့မရပါ
ဆယ်စုနှစ်ပေါင်းများစွာကြာပြီမဲ့အခုချိန်ထိနားရမှာနားထောင်လို့ကောင်းတဲ့တခြင်းလေးပါပဲနော်မေဆွေတီဆိုထားတဲ့မောင်ဆိုတဲ့တခြင်းကိုနားဆင်ကြရတာဖြစ်ပါတယ်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရှင်ဖွင့်စာတွေနဲ့ဒေတာချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအ ရဲ့ internet စာမျက်နှာ နောက်ပြီးတော့ Facebook စာမျက်နှာတို့မှာ ပြန်ပြီးတော့ နားဆင်နိုင်ပါတယ် ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ် VOA ကိုလည်း စာရေးကြပါအောင်နော် တော်တော်ရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
ဒါနာကျော်စီစဉ်ထုတ်လွှင့်တဲ့နောက်ဆုံးဒီသတင်းလေးနဲ့ပဲကျင်းပကြလိမ့်မယ်လို့ညွှန်လင်းပါရခင်ဗျာမြန်မာပြည်မှပေးစာများကဏ္ဍဖြစ်ပါတယ်အခုတော့ကမ္ဘာတစ်လွှားထူးခြားစံပြသတင်းများအစီအစဉ်ကိုကိုငင်းချမ်းကတင်ဆက်မှာပါကမ္ဘာမြောက်ဘက်ချမ်းကဥတ္တရလင်းနန်းလို့ခေါ်ကြတဲ့ Northern Light အလင်းရောင်တွေအောက်မှာခေါက်ရိုက်ကစားရတယ်လို့ရေခဲနေတဲ့ရေလိုင်းလဲစီးကြပါတယ်ရုရှားနိုင်ငံကနားမကျတဲ့ကြောင်လေးတစ်ကောင်ကိုကမ္ဘာဖလားဘောလုံးပြိုင်ပွဲအတွက်ရှေးဖြစ်ဟောဆရာအဖြစ်
ဒီရွေးဝင်အတိမတ်ပြုတ်လိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုတော့ကိုငင်းညံ့ကစူးစီးပြီးမတ်အီတန်စင်နဲ့အတူတင်ဆက်မှာပါဥတ္တရအလင်းတန်းလို့ခေါ်ကြတဲ့ Northern Lights အလင်းရောင်တွေအောက်မှာခေါက်သီးရိုက်တာဟာတကယ်ကိုအံ့ဩစရာကောင်းတဲ့တွေ့လို့တစ်ခုဖြစ်မှာပါ
နော်ဝေနိုင်ငံမှာရှိတဲ့လိုဖိုတန်လင့်ခေါက်ခွဲဟာကြောညာရိုက်ဖို့အတွက်အကောင်းဆုံးခေါက်ခွင်ဖြစ်မှာပါဆက်ရှိတင်ကစားလို့ရတဲ့ဒီခေါက်ခွဲဟာကမ္ဘာမြောက်ဖက်ချန်နော်ဝေနိုင်ငံမှာတော့အေးခဲနေတဲ့ဖြစ်ပြီးဈေးဥအပူချိန်အနှုတ် 15 ဒီဂရီဆယ်စီယပ်စ်နဲ့ရေရူးအပူချိန်၄ဒီဂရီလောက်ပဲရှိတဲ့အချိန်မှာလူတချို့ကရေခဲလှိုင်းစီးနေကြပါတယ်။ရေခဲထဲမှာရေလှိုင်းစီးပြီးရင်တော့ရေနွေးဆိုင်ရာသလိုအင်ဂျင်မြန်မြန်လဲရပါတယ်။တချို့တွေကတော့အခုလိုအေးခဲနေတဲ့ကမ်းခြေပင်လယ်ရေနဲ့လူတွေနဲ့ဝေးတာမျိုးကိုမှကြိုက်ကြတာပါ။နော်ဝေးနိုင်ငံမြောက်ပိုင်းကလိုဖိုတန်ကျွန်းလေးတွေမှာအခုလိုရေခဲလှိုင်းစီးနိုင်တယ်လို့
အဲ့ဒီနေရာကဟိုတယ်မန်နေဂျာတူကပြောပါရခင်ဗျာ။ဆောင်းရာသီရေကူးပြိုင်ပွဲတစ်ခုကြောင့်တည်ဆက်ပေးပါမယ်။ဥရောပအရှေ့ပိုင်းနိုင်ငံတစ်ခုဖြစ်တဲ့အက်စတိုးနီးယားကကျယ်လင်မြို့မှာ2018ဆောင်းရာသီကမ္ဘာရေကူးပြိုင်ပွဲကိုကျင်းပခဲ့ပါတယ်။နိုင်ငံပေါင်း35နိုင်ငံကရေကူးသမားပေါင်း1500ကျော်ပါဝင်ရှိတဲ့ကိစ္စပါတယ်။မေတ္တာပြောင်စုမွန်ဂိုလီယာ၊ဩစတြေးလျ၊ဘရာဇီးနဲ့အာဂ
ဒီနေ့အတွက်ရေခဲရဲ့အပူချိန်က၁ဒီဂရီဆယ်စီယပ်လောက်ပဲပြန်ပြန်ရှိခဲ့တာဖြစ်ပြီးတော့ဘောတစ်ပင်လယ်ရေတွေထည့်ပြီးတော့ပြန်ခဲ့တဲ့အတွက်ရေကတုံးရဒီဂရီအောက်ကိုရောက်နေတယ်လို့ခန့်စားရပါတယ်။၂၀၂၀ပြည်နှစ်ကြာရင်တော့ဆလိုဗေးနီးယားနိုင်ငံဗလာဒီမီယာကျင်းပမှာဖြစ်ပါတယ်ရှင်။ရုရှားနိုင်ငံကနားမကျတဲ့ချောင်းလေးတကောင်ကိုကမ္ဘာဖလားပေါ်လုံးပြိုင်ပွဲအတွက်တရားဝင
မှာဘယ်အသိနိုင်မလဲဆိုတာကိုမှန်မှန်ကန်ကန်ခံမှန်းနိုင်မှုလူတွေကမျှော်လင့်နေပါတယ်။ကြောင်ကလေးရဲ့နိုင်မဲ့အသိခံမှန်းနည်းကတော့ရှင်းပါတယ်။နိုင်မဲ့အသိအလံပါတဲ့အစာခွက်ကိုရွေးတာပါ။ဒီကြောင်ကလေးဟာစိန့်ပီတာစဘတ်မြို့အမှုပညာနဲ့ရှေးဟောင်းပစ္စည်းတွေပြသထားတဲ့ Hermitage ပြတိုင်းမှာနေထိုင်တာဖြစ်ပါတယ်။ဒီကြောင်လေးအတွက်သတင်းစာရှင်းလင်းပွဲတွေလုပ်ပေးမှဖြစ်တယ်လို့သက်တေကန်ကပြားလဲထုတ်ပေးမှဖြစ်တယ်လို့ပြတိုက်ကကြောင်လေးရဲ့ပြောရေးဆိုခွင့်ရှိသူ Mary Kaltunan ကပြောပါတယ်။ဒီကြောင်လေးအတွက်ပြောရေးဆိုခွင့်ရှိသူရှိတာဟာတချို့တွေအတွက်တော့အဆန်းဖြစ်ပေမဲ့တကယ်တမ်းသမိုင်းကြောင်းအရဆိုရင်တော့မဆန်းပါဘူး။ဒီကြောင်လေးဟာပြီးခဲ့တဲ့နှစ်ရုရှားမှာကျင်းပခဲ့တဲ့ Federation ဖလားရမယ့်သူကိုမှန်မှန်ကန်ကန်ခံမှန်းနိုင်ခဲ့ပါတယ်။ကိုညင်းညံရဲ့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာပါ။ VOA ကနေမနေ့ဖြန်မနေ့ထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနေ့6:00နာရီနဲ့9:00နာရီအထိလိုင်းဒိုမီတာ32 40 48တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုတော့ကြံနေသေးတဲ့အချိန်တော်တွင်မှသတင်းအကျဉ်းချုပ်ကိုမတ်တင်ကြီးတိုက်ကပြောပြပေးမှာဖြစ်ပါတယ်။
ဆီးရီးယားနိုင်ငံအက်ဖရင်မြို့လေကိုတူရကီတပ်ဖွဲ့ရင်းနဲ့မဟာမိတ်ဆီးရီးယားလက်နက်ကိုင်တပ်တွေကအပြည့်အဝထိန်းချုပ်ထားပြီးမြို့မှာတူရကီအလံကိုလွှင့်ထူထားပြီလို့တူရကီသမ္မတရစ်ဆက်ထီရဲ့အာရဝန်ကပြောဆိုလိုက်ပါတယ် YPG ခတ်လူမျိုးစုတိုက်ခိုက်ရေးအဖွဲ့တွေဆုတ်ခွာသွားပြီဖြစ်တဲ့အက်ဖရင်မြို့လေကိုဒီကနေ့တင်းနှင်းခရီနေမနေ့လင်းအားကြီးအချိန်မှာဝင်ရောက်ခဲ့တာလို့တူရကီထောက်ပံ့ထားတဲ့ဆီးရီးယားသဘုံတိုက်ခိုက်ရေးသမားတွေရဲ့ပြောခွင့်ရကအစောပိုင်းမှာပြောဆိုထားချက်ကိုတော့ Writers တင်းကဖော်ပြထားပါတယ်။ရုရှားနိုင်ငံမှာတော့သမ္မတရွေးကောက်ပွဲတွေဒီကနေ့ချင်းပါနေပြီးရုရှားပြည်သူတွေလည်းမဲပေးရွေးချယ်နေကြပါတယ်။ဒီရွေးကောက်ပွဲမှာတော့လက်ရှိသမ္မတဗလာဒီမီယာပူတင်ရဲ့အနိုင်ရပြီးသမ္မတအဖြစ်နဲ့ဆက်ပြီးရှိနေသွားဖို့ကတော့တေချာသလောက်ရှိနေပါတယ်။ရုရှားဆိုရကဗြိတိန်တန်တမာ23ဦးကိုနိုင်ငံတွင်းကနေထွက်သွားဖို့ကြေညာချက်နဲ့အတူဗြိတိန်ညီပေါ်မှာရုရှားတရှုဟောင်းကိုအစိတ်ခတ်မှုနဲ့ပတ်သက်ပြီးဗြိတိန်နဲ့ရုရှားကြားမနေ့စနေနေ့မှာတော့တင်းမာမှုတွေတိုးခဲ့ပါတယ်။ရုရှားတရှုကိုခတ်ခဲ့တဲ့အစိတ်ရဲ့အရေးမြင့်နဲ့ပတ်သက်ပြီးလဲရုရှားနိုင်ငံသားရေးဌာနကအယူအဆတစ်ခုကိုထုတ်ဖော်ပြောဆိုလာပါတယ်။မြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့ဟာဆွီဒင်တန်တမန်နေနဲ့သုံးရက်ကြာဆွေးနွေးခဲ့ပြီးတဲ့နောက်ဒီထက်ကအကြီးအကဲတန်တမန်တဦးဟာအမေရိကန်တန်တမန်ဟောင်းနေနဲ့တွေ့ဆုံမှုအတွက်ဖင်လန်နိုင်ငံကိုသွားနေတယ်လို့တောင်ကိုရီးယားမီဒီယာကဒီကနေ့ပြောကြားလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့မြောက်အမေရိကတိုက်ဆိုင်ရာဒုတိယညွှန်ကြားရေးမှူးချုပ်ကိုတရုတ်နိုင်ငံဘေကျင်းမြို့နိုင်ငံတကာလေဆိပ်ကနေဖင်လန်ကိုသွားမဲ့လေယာဉ်ပေါ်တွတ်သားတာတွေ့တယ်လို့သတင်းကဖော်ပြပါတယ်ရှင်။
ကျေးဇူးပါခင်ဗျာတရင်ချင်းချုပ်ကိုမတ်တင်ကြီးတိုက်ပြောပြခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လွှင့်ယူမှုကမတ်ဆူမွန်ဖြစ်ပြီးအတန်းွင့်အင်ဂျင်နီယာကတော့ပက်ထရစ်ဒေယာဖြစ်ပါတယ် VOA အမေရိကန်တန်ညဘက်မြန်မာသားအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00တိလိုင်းလူမီတာ1925-32တို့ကနေထုတ်လွှင့်ကြတာဖြစ်ပါတယ်သောရရှင်နဲ့အားလုံးဘေးပရာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington.